Welcome to the Voice of America in Burmese.
Mingla mena kimashin Washington Bureau of VOA American တန်ကနေ2018ခုနှစ်ဒီဇင်ဘာလ10ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40.48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပါ
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံကနည်းပညာကုမ္ပဏီအကြီးအကဲကိုဖမ်းဆီးလိုက်တဲ့အပေါ်ကန့်ကွက်ကြောင်းအမေရိကန်တာမတ်ကိုဆင့်ခေါ်ပြီးတော့တရုတ်အစိုးရကသတိပေးလိုက်ပါတယ်ပြင်သစ်သမ္မတအမန်နွယ်မက်ခရွန်ဟာပြင်သစ်နိုင်ငံမှာဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်လို့တနင်္လာနေ့မှာမိန့်ခွန်းပြောကြားဖို့ရှိပါတယ်မြန်မာအစိုးရကဖွဲ့ပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေဟာမြန်မာနိုင်ငံကိုရောက်ရှိလာနေကြပါပြီဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းရောင်နဲ့အတူတင်ပြပေးတော့မှာခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့မြန်မာနိုင်ငံကိုပထမဆုံးအချိန်ချစ်ချည်ရေးခီးစဉ်ဖြစ်အိန္ဒိယသမ္မတရောက်ရှိလာမှာပါဒီခီးစဉ်ဟာလုံခြုံရေးဆိုင်ရာအကျိုးစီးပွားကိုအဓိကထားဖို့ရှိမယ်လို့သုံးသပ်ချက်တွေရှိနေပါတယ
်ဆိုရင်အိန္ဒိယကျိုးစားပုတ်ရဲ့သမိုင်းကြောင့်ကြည့်ရင်ဒီမြန်မာနိုင်ငံဆိုရနဲ့တက်နိုင်လို့တော့သူထိနိုင်အောင်တော့ကျိုးစားပါလိမ့်မယ်
ဒါကတော့မြမအရေးအကဲခတ်တူက VOE ကိုပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံကြားမှာပါရှင်ဒါပြင်မြမအရေးသုံးသက်ချက်အစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုံးလွှင့်သွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်တရုတ်နိုင်ငံကနည်းပညာကုမ္ပဏီအကြီးအကဲကိုလိန်လယ်မှုနဲ့ကနေဒါနိုင်ငံမှာဖမ်းဆီးလိုက်ပြီးအမေရိကန်နိုင်ငံကိုပို့ပေးဖို့အမေရိကန်အစိုးရရဲ့တောင်းဆိုချက်ကိုပြင်ထန်စွာကန့်ကွက်ကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သံမကြီးကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်နဲ့မှာဆင့်ခေါ်သတိပေးလိုက်ပါတယ်။တရုတ်နိုင်ငံကနည်းပညာပန်းဆိုင်ရာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ရဲ့ဗဏ္ဍာရေးမှုလည်းဖြစ်ကုမ္ပဏီကိုတည်ထောင်သူရဲ့သမီးလည်းဖြစ်တဲ့မောင်ဝမ်ဇူးကိုဖမ်းဆီးမှုဟာအင်မတန်မှားယွင်းတဲ့လုပ်ရဖြစ်ကြောင်းအီရန်နဲ့ကုန်သွယ်မှုမပြုဖို့ပိတ်ပင်ထားတဲ့အမေရိကန်ရဲ့ဥပဒေကိုချိုးဖောက်မှုနဲ့အခုလိုဖမ်းဆီးပြီးအမေရိကန်ကိုပြည်နယ်နာပေးခိုင်းထားတဲ့အစီအစဉ်ကိုပယ်ဖျက်ပေးဖို့တောင်းဆိုကြောင်းတရုတ်အစိုးရကပြောပါတယ်မောင်ဝမ်ဇူးကိုကနေဒါနိုင်ငံဗန်ကူးဗားလေဆိပ်မှာဒီဇင်ဘာ1ရက်နေ့ကဖမ်းဆီးလိုက်တဲ့အပေါ်ကန့်ကွက်ကြောင်းတရုတ်နိုင်ငံဆိုင်ရာကနေဒါသံမကြီးဂျွန်မက်ကလမ်ကိုဆင့်ခေါ်ပြောဆိုပြီးနောက်တနေ့မှာပဲတရုတ်လက်ထောက်နိုင်ငံရဲ့ဝန်ကြီးလီယူချန်းကအမေရိကန်သမ္မတကြီးတယ်ရီဘရန်စတက်ကိုဆင့်ခေါ်သတိပေးလိုက်တာပါအမေရိကန်ရဲ့လုပ်ရဟာတရုတ်နိုင်ငံသားတွေရဲ့အခွင့်အရေးကိုကြီးမားစွာချိုးဖောက်ရာရောက်ကြောင်းနဲ့အမေရိကန်တို့ရဲ့လုပ်ရဟာလည်းမနစ်မြိုပေါ်ရာကောင်းကြောင်းလက်ထောက်ဝန်ကြီးလေယူချန်းကတာမတ်ကြီးဘရန်စတက်ကိုပြောကြားခဲ့တယ်လို့တရုတ်နိုင်ငံရေးဌာနကပြောပါတယ်။တကယ်လို့ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့မန်ဝင်စုအနေနဲ့ထောင်ဒဏ်အနှစ်30ကြာခံရနိုင်ပါတယ်။
ပြည်ထောင်နိုင်ငံဒဝမ်ဆန္ဒပြမှုတွေသတင်းလေးဘက်ထဲဝင်လာပြီးအကြမ်းဖက်မှုတွေရှိလာခြင်းဆန္ဒပြသူတွေထောင်ထဲချီဖမ်းဆီးထားခြင်းမှာပဲပြည်ထောင်သမ္မတမက်ခရွန်ကဒီကနေ့တနင်္လာညနေပိုင်းမှာတိုင်းပြည်ကိုမေကွန်းပြောကြားမှာဖြစ်ပါတယ်သမ္မတကအဲ့လိုမေကွန်းမပြောခင်အကြမ်းဖက်ဆန္ဒပြမှုတွေကခရစ်စမတ်အပန်းဖြေရာသီကိုထိခိုက်စေနိုင်တာကြောင့်ဒါကိုဘယ်လိုဖြေရှင်းသင့်တယ်လဲဆိုတာကိုအလို့သမားသမ္မတခေါင်းဆောင်တွေဒေသဆိုင်ရာကိုယ်စားလှယ်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့မှာတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်။ဆန္ဒပြသူတွေပြစ်ပောက်ထားတဲ့ကြောက်ခဲတွေမီးလောင်ကားအပိုင်းအစတွေဖျက်ဆီးခံရတဲ့ဆိုင်ငန်းအပိုင်းအစတွေကိုပြည်ထောင်နိုင်ငံတော်ဟန်အလို့သမားတွေကတနင်္ဂနွေနေ့မှာရှင်းလင်းခဲ့ပါတယ်။ဒီတော့တွင်ပြင်သစ်ကဆန္ဒပြမှုတွေဟာရာသီဥတုထိန်းသိမ်းရေးဆိုင်ရာ2015ပဲရစ်သဘောတူညီချက်ကနေသူနှုတ်ထွက်ဖို့ပို့ပြီးခိုင်မာသွားစီတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ပြောစကားကိုပြင်သစ်နိုင်ငံရေးဝန်ကြီးကကျွန်တော်တို့ဟာအမေရိကန်ပြည်တွင်းရေးကိုဝင်မဆွတ်ခဲ့တယ်လို့ပြင်သစ်ရဲ့ပြည်တွင်းရေးကိုလည်းသမ္မတထရန့်အနေနဲ့ဝင်မဆွတ်ဖို့ပြန်လည်တုတ်ပြန်ခဲ့ပါတယ်ဆန္ဒပြပွဲမှာအခုချိန်ထိလူ2000နီးပါးဖမ်းဆီးခံရပါတယ်
ဒီမိုကရက်အလုပ်တော်အမတ်တွေကသမ္မတဒေါ်နယ်ထရန့်ကိုတရားစွဲနိုင်ဖို့ကြားနာပွဲတွေဖိအားပေးလှုံ့ဆော်နိုင်တယ်လို့အထင်ကြီးအမေရိကန်လွှတ်တော်အမတ်တဦးကပြောကြားလိုက်ပြီးသမ္မတဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာနိုင်ရည်အတွက်လူလိန်တွေနဲ့ပေါင်းစည်းကြံစည်ခဲ့တယ်လို့လည်းပြောကြားလိုက်ပါတယ်သမ္မတထရန့်အပေါ်ဆွတ်ဆွဲပြောဆိုနေတဲ့ကိစ္စတွေဟာဘလောက်အရေးကြီးတယ်ဆိုတာကိုလွှတ်တော်အမတ်တွေဆုံးဖြတ်ကြရမှာဖြစ်ကြောင်းရှေ့လာမှာအလုပ်တော်ကိုထိန်းချုပ်တော်မဲ့ဒီမိုကရက်ပါတီကဥပဒေရေးရာကော်မတီဥက္ကဋ္ဌလောင်းဂျရက်နက်လာက CNN ရုပ်သံတင်ဌာနကိုတင်းတင်းကနေမှပြောကြားလိုက်တာပါ။ဒါပေမဲ့သမ္မတကိုတရားစွဲမယ်ဆိုရင်အရေးကြီးတဲ့အကြောင်းအရာတွေပေါ်အခြေခံပြီးဆက်ဆိုတင်ကြောင်းလည်းသူကပြောပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာတိုင်ငင်လေးမှာသူ့ရဲ့အရှုပ်တော်ပုံတွေအပြင်ကိုထွက်မလာစေအောင်နှုတ်ပိတ်တဲ့အနေနဲ့သမ္မတထရန့်ကအမျိုးသမီးနှစ်ဦးကိုအမေရိကန်ဒေါ်လာ28,000ပေးဖို့သူ့ကိုညွှန်ကြားခဲ့ကြောင်းတချိန်ကသမ္မတရဲ့ကိုယ်ပိုင်ရှင်းနေဖြစ်ခဲ့ဘူးသူမိုက်ကယ်ကိုဟန်းကထွက်ဆိုခဲ့တယ်လို့အစိုးရရှင်းနေတွေကပြောဆိုအပြီးနှစ်ရက်အကြာမှာလွှတ်တော်မှနက်လာကသူ့ရဲ့ယူဆချက်တွေကိုအခုလိုပြောကြားလိုက်တာပါတကယ်လို့အစိုးရရှင်းနေတွေပြောတဲ့အတိုင်းသာမှန်ကန်ခဲ့ရင်အဲ့ဒီကိစ္စကို အဲ့ဒီကိစ္စနဲ့တမရကိုတရားဆွဲလို့ရနိုင်ကြောင်းလဲလွတ်တော်အမတ်နက်ဒလာကပြောပါတယ်
။ယေမင်နိုင်ငံကဟူသီသဘောအနေနဲ့ယေမင်အစိုးရကိုယ်စားလှယ်တွေကြားဆွေနိုင်ငံမှာလက်သလောကျင်းပနေတဲ့ဆွေနွေးပွဲတွေအဆင်ပြေတိုးတက်မှုရှိခဲ့မယ်ဆိုရင်ဟူသီသဘောအနေဘက်ကအခုတက်ပို့ပြီးပွင့်ပွင့်လင်းလင်းဆွေနွေးသွားမှာဖြစ်တယ်လို့ဟူသီပြောခွင့်ရကဆိုပါတယ်။ယုံကြည်မှုတွေပိုရှိလာမယ်ဆိုရင်မူပေါင်းဆွေနွေးပွဲတွေအတွက်နောက်ထပ်တွေ့ဆုံမှုတွေလုပ်သွားမယ်လို့ဟူသီဘက်ကပြောသတင်းနောက်တွေကိုပြောကြပါရစေ။နှစ်ဖက်ကိုယ်စားလှယ်တွေကြားကုလသမဂ္ဂကဂျားဝင်ညှိနှိုင်းပေးနေတဲ့အကြောင်းအရာတချို့ရှိပြီးအကျဉ်းသားဖလှယ်ရေးနဲ့မြို့တော်စာနာနိုင်ငံတကာလီစိတ်ပြန်လည်ဖွင့်နိုင်ရေးတို့လည်းပါဝင်တာပါ။အကျဉ်းသားဖလှယ်ရေးကိစ္စကိုတော့ဆွေရင်ဆွေးနွေးပွဲမတိုင်ခင်ကလေးကနှစ်ဖက်သဘောတူထားပြီးဖြစ်ပေမဲ့စာနာလီစိတ်နဲ့ဒီစိတ်ကမ်းမြို့ကြီးတစ်ခုကိုပြန်ဖွင့်နိုင်ရေးအတွက်မှာတော့အနည်းငယ်သာတိုးတက်မှုရသေးတာဖြစ်ပါတယ်။
Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မေကန်တန်ခါသတင်းလေးကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြန်မာနိုင်ငံတမရကဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဖိလစ်ပိုင်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌဟောင်းနဲ့လက်ရှိအဖွဲ့ဝင်ဖြစ်သူတာမကြီးရိုစာရီယိုမနာလိုရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်လူသားချင်းစာနာထောက်ထားမှုကိစ္စရပ်မျက်ဆိုင်ရာကုလသမဂ္ဂဒုတိယအတွင်းမှုချုပ်နဲ့အရေးပေါ်ကဲဆယ်ညှိနှိုင်းရေးမှူးဟောင်းကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမကြီးကင်ဇိုအိုရှိမာတို့ဟာဒီဇင်ဘာလ9ရက်တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရောက်ရှိလာကြပြီဖြစ်ကြောင်းအစိုးရပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်စုံစမ်းရေးကော်မရှင်ဥက္ကဋ္ဌနဲ့တာဝန်ရှိသူတွေအခုဒီချိန်မှာမြန်မာနိုင်ငံကိုဘာကြောင့်လာကြလဲဆိုတာနဲ့သူတို့ခီးစဉ်အသေးစိတ်ကိုဖော်ပြမထားပေမဲ့သူတို့ဟာလက်ရှိရခိုင်ပြည်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးမှုတွေပြုလုပ်တာနဲ့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာတွေပြုလုပ်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးအရေးယူနိုင်ရေးအတွက်စုံစမ်းရေးကော်မရှင်ကိုလှုပ်ပိုင်ခွင့်အပြည့်အဝပေးဖို့မြန်မာအစိုးရကိုအရှိတောင်အာရှနိုင်ငံသားရေးဝန်ကြီးတွေကစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးဆေးဝါးပွဲအတွင်းတိုက်တွန်းခဲ့ကြကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးဗီဗီယန်ဘလတ်ခရစ်စနန်ကလည်းအောက်တိုဘာလ၂ရက်နေ့မှာပြောကြားခဲ့ပူပါတယ်။
မလေးရှားနိုင်ငံဘီနန်ကျွန်းမှာလူကုန်ကူးသူတွေလို့ယူဆရတဲ့အသက်35နှစ်နဲ့45နှစ်ကြားမြန်မာအမျိုးသားနှစ်ဦးနဲ့အမျိုးသမီးတဦးတို့ပါဝင်တဲ့အဖွဲ့ကိုမလေးရှားရဲကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်။သူတို့သုံးဦးဟာဘီနန်ကျွန်းမက်မန်ဒင်းမြို့မှာခြံစောက်တွေအဖြစ်လုပ်ကိုင်နေကြပြီးသူတို့ရှိနေတဲ့အိမ်ထဲမှာမြန်မာနိုင်ငံသားတွေကိုပိတ်လောင်ထားတာဖြစ်တယ်လို့ဒေသဆိုင်ရာရဲအရာရှိကြီးကပြောပါတယ်။လူကုန်ကူးဂိုင်းလိုတန်တရားဖြစ်ပွဲအဲ့ဒီလူသုံးဦးကိုဖမ်းဆီးပြီးတဲ့နောက်မလေးရဲနဲ့လူကုန်ကူးမှုတပ်ဖြည့်ရေးအဖွဲ့တွေကဆက်လက်ရှာဖွေကြရမှာအင်ဘော်တက်မှာပုံနေတဲ့အသက်19နှစ်ကနေ50ကြားနောက်ထပ်မြန်မာနိုင်ငံသား19ဦးကိုဖမ်းမိခဲ့တာပါအခုလိုဖမ်းဆီးမှုအတွင်းမိုဘိုင်းဖုန်းတွေပါဝင် ATM ဘဏ်ကတ်တွေအတော်များများတော့မျိုးစုံနဲ့မလေးရှားရင်းဂစ်ငွေ800ကျော်ကိုလည်းသိမ်းမိခဲ့ပါတယ်လူကုန်ကူးသူတွေလို့အဓိကသံသယရှိတဲ့မြန်မာ3ဦးတော့မလေးရှားလူကုန်ကူးမှုတပ်ဖြည့်ရေးဥပဒေပုံမှန်26ကအရစစ်ဆေးသွားမှာဖြစ်ပြီးနောက်ထပ်19ဦးကိုတော့တရားဝင်နေထိုင်ခွင့်အထောက်အထားမရှိတဲ့အတွက်လူဝင်မှုဥပဒေအရစစ်ဆေးသွားမှာဖြစ်တယ်လို့ဆိုပါတယ်
မြန်မာနိုင်ငံနဲ့ဆက်ဆံရေးပုံမကောင်းမအောင်ရည်ရွယ်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံက POSCO Daewoo ကုမ္ပဏီကရခိုင်ပြည်နယ်မအောင်ကျွန်းမှာအခမဲ့နေအောင်ကြီးစွန့်အင်သုံးဓာတ်အပိတ်ဆက်ယုံတိဆောက်ရေးအတွက်စတင်အုံမြင့်ချတဲ့အခမ်းအနားတင်းရင်းလေးကကျင်းပခဲ့ပါတယ်မြန်မာအစိုးရလျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနရဲ့မြစ်တာရက်ခံချက်အရကျွန်းပေါ်မှာရှိတဲ့မိသားစု1000လောက်အတွက်အလျားစစ်တပ်အားဖြန့်ဖြူးပေးနိုင်မယ့်စီမံကိန်းကိုစတင်ခဲ့ပြီဖြစ်ကြောင်း POSCO Daewoo ကုမ္ပဏီကပြောပါတယ်သူတို့အနေနဲ့မြန်မာနိုင်ငံကိုအခုလိုကူညီခွင့်ရတဲ့အတွက်ဝမ်းသာကြောင်းနဲ့ LNG တန်းငွေဖြန့်ချေတာမင်းနဲ့တိဆောက်ရေးနဲ့ပုဂ္ဂလိကလျှက်စစ်တပ်အားထုတ်လုပ်ရေးလုပ်ငန်းတွေမှာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းကုမ္ပဏီ CEO ကင်မြုံဆန်းကပြောပါတယ်မီဂါဝတ်900ထုတ်နိုင်တဲ့လျှက်စစ်တပ်အားဆက်ယုံတိဆောက်ပြီးတစ်ဖက်မှာလည်း LNG တန်းငွေတွေထုတ်လို့ဖြန့်ချိနိုင်မဲ့တာမင်းနဲ့တိဆောက်ပြီးမြန်မာနဲ့တရုတ်နိုင်ငံတို့ကိုဖြန့်ပြူးနိုင်ဖို့ POSCO Daewoo ကုမ္ပဏီကကြိုးပမ်းနေတာပ
ါကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်ဟာအင်တာနက်ကိုအသုံးပြုနေကြတယ်လို့နိုင်ငံတကာဆက်သွယ်ရေးလုပ်ငန်းသမဂ္ဂ ITU ကပထမဆုံးအကြိမ်ထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာဖော်ပြလိုက်ပါတယ်ဒီနှစ်ကုန်ပိုင်းအထိလေ့လာချက်တွေအရကမ္ဘာလူဦးရေ 3.9 ဘီလီယံလောက်ကအင်တာနက်အွန်လိုင်းမှာရှိနေကြတယ်လို့ဆိုပါတယ်အင်တာနက်သုံးဆသူအများစုကိုတော့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာတွေ့ရပြီးအဲ့ဒီနိုင်ငံတွေကလူဦးရေရဲ့80ရာခိုင်နှုန်းကျော်ကအွန်လိုင်းသုံးဆွဲနေတာပါ။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာလည်းအင်တာနက်သုံးဆွဲမှုတဖြည်းဖြည်းတိုးလာနေပြီး 2005 ခုနှစ်တုန်းက 9.9 ရာခိုင်နှုန်းရှိခဲ့ရာကဒီနှစ်ထဲမှာ 45.3 ရာခိုင်နှုန်းထိတိုးလာပါတယ်။အဲ့ဒီတဲကမှာအာဖရိကတိုင်းမှာတော့အင်တာနက်သုံးသူအရန်တိုးလာကြောင်း2005မှာ2ရာခိုင်နှုန်းသာရှိခဲ့ရာက2018မှာ25ရာခိုင်နှုန်းနီးပါးခုန်တက်သွားတယ်လို့ IDU ကပြောပါတယ်။
တတင်းလာနေနေတဲ့ခင်တင်းစီစဉ်ကိုကိုဇော်ဝင်းလိုင်းနဲ့ကိုညာဝင်းအောင်တို့ကတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ပထမဆုံးကြိမ်ချစ်ကြည်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတော့မှာပါ။ရခိုင်ပြည်နယ်မှာတရုတ်ရဲ့ကြောက်ဖြူစိတ်ကန်းတိဆောက်မဲ့ကိစ္စလုံခြုံရေးဆိုင်ရာချင်းချောက်မှုဖြစ်အထူးစိုးရိမ်ပကင်းဖြစ်နေတဲ့အိန္ဒိယအတွက်တော့အခုဒီသမ္မတရဲ့ခီးစဉ်မှာလုံခြုံရေးဆိုင်ရာအကျိုးစီးပွားကိုအဓိကထားဆွေးနွေးဖို့ရှိကြောင်းသုံးသပ်ချက်တွေရှိနေပါတယ်။အကြောင်းဆုံးဆက်ပြီးနားဆင်ပါရှင်။ဒီဇင်ဘာလ10ရက်ကနေ14ရက်နေ့ထိ9ရက်ကြာမြန်မာနိုင်ငံခီးစဉ်မှာအိန္ဒိယသမ္မတရမ်နတ်ကိုဗင်းအနေနဲ့အာဆီယံဒေသအတွင်းအိန္ဒိယနဲ့အနီးကပ်ဆက်ဆံရေးအရှိဆုံးမြန်မာနဲ့နှစ်နိုင်ငံဆက်ဆံရေးပုံမအားကောင်းခိုင်မာအောင်တည်ဆောက်ဖို့ရှိပါတယ်။အိန္ဒိယအစိုးရဟာတရုတ်ရဲ့မြန်မာနိုင်ငံတဲကြောက်ဖြူစိတ်ကန်းတည်ဆောက်မှုနဲ့ပတ်သက်ပြီးသူ့ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်မှုရှိတာလို့သတ်မှတ်ထားတာမို့သမ္မတရဲ့ခီးစဉ်အတွင်းလုံခြုံရေးဆိုင်ရာအလေးပေးဆွေးနွေးဖို့ရှိတယ်လို့အိန္ဒိယမြန်မာဆက်ဆံရေးအကဲခတ်အမေရိကန်အခြေစိုက်မြန်မာရေးကျွမ်းကျင်သူဒေါက်တာတင်းဆွေကအခုလိုပြောပါတယ
်။နာမတာဆစ်ဆွဲလက်သက်ကလေးကဒီကိုကိုကျွန်းမှာရီဆက်ခံမှုကြက်ပြလာဆောက်တဲ့ကိစ္စတခုလေးကိုအိန္ဒိယကအတော့ကောင်းခဲခဲနဲ့ရင်ဆိုင်ခဲ့ရတာပေါ့။အဲ့ဒီနောက်မှာဒီစစ်ပရိစိတ်ကန်းကိုအိန္ဒိယကကြိုးစားလုပ်တယ်နော်အိန္ဒိယနဲ့ဇက်ဒေတာနှစ်ခုဖြစ်တယ်ပထမတော့ချင်းပြည်နယ်နောက်ဒုတိယတော့ရခိုင်ပြည်နယ်ပေါ့ဒီနှစ်နေရာကိုလည်းသူအာယူဆိုင်ပြည်အိန္ဒိယကကြိုးစားခဲ့တယ်ခုနောက်ဆုံးဖြစ်လာတဲ့စစ်တွေရဲ့ကြောက်ဖြူရဲ့နောက်အိန္ဒိယတော့ကလရာပေါ့နော်ဒီဟာလောက်ကိုကြည့်လိုက်လို့ရှိရင်အိန္ဒိယအတွက်ကျင်းလုံခြုံရေးကိုမြန်မာအဓိကထားဆက်ထားတယ်အိန္ဒိယကအဲ့တော့အိန္ဒိယကသူ့လုံခြုံရေးအတွက်ကတော့မနဲ့ဒေဝရဲ့ပမာပြည်ပေါ်မှာချေဟုတ်ယူမှုခြင်းနဲ့တခြားအိန္ဒိယမျိုးပေါ်မှာချေဟုတ်ယူနေမှုပေါ်မှာအိန္ဒိယကအမှန်တမ်းမဆိုရင်ကောင်းပြည်လာဖြစ်တယ်ဆိုတာတဲ့အမှတ်ပါပဲ
မြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်မှာကြောက်ဖြူရေးနဲ့စိတ်ကန်းတိဆောက်ရေးမြန်မာနဲ့တရုတ်ကြားနိုဝင်ဘာလကသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့ကိစ္စဟာပါကစ္စတန်မှာတရုတ်ရဲ့ဂေါ်ဒေါ်စိတ်ကန်းတိဆောက်မှုထက်တောင်ပိုပြီးသူ့ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်မှုဖြစ်အိန္ဒိယအစိုးရကသတ်မှတ်ခဲ့တာပါအရင်ကတရုတ်ရဲ့ကျွေးထောင်ကြောက်ထဲမိစေမယ်လို့မြန်မာဘက်ကဆိုရင်မှုတွေဖြစ်ပြီးနောက်ပိုင်းကြောက်ဖြူရည်နဲ့စိတ်ကန်းတိဆောက်ရေးတရုတ်နဲ့မြန်မာနှစ်နိုင်ငံနိုဝင်ဘာလကသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့အထက်မှာအရင်ကကုန်ကျငွေအမေရိကန်ဒေါ်လာ9ဘီလီယံအစား1.3သန်းအထိရှော့ချခဲ့တာဖြစ်ပါတယ်။နောက်ဒီစီမံကိန်းကိုတရုတ်နိုင်ငံရဲ့ CTIP Group က80ရာခိုင်နှုန်းနဲ့မြန်မာဘက်ကကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီကနေ30ရာခိုင်နှုန်းရင်းနှီးမြှုပ်နှံကြမှာဖြစ်ပါတယ်။အခုလိုကြောက်ဖြူစိတ်ကန်းတိဆောက်ရေးပမာဏကိုရှော့ချလိုက်ပေမဲ့ဒီစီမံကိန်းကိုစောင့်ကြည့်လေ့လာနေတဲ့အိန္ဒိယတာဝန်ရှိသူတွေဘက်ကပြောပြချက်အရအဲ့ဒီဒေတာတဝိုက်တရုတ်ရဲ့လှုပ်ရှားမှုတွေနဲ့တိဆောက်မှုလုပ်ငန်းတွေကိုသူတို့စုံစမ်းထောက်လန်းချက်အရစီမံကိန်းရဲ့ရည်ရွယ်ချက်နဲ့လက်တွေ့ဆောင်ရွက်ချက်တွေဟာတသက်မတ်သေးဖြစ်မနေဘူးလို့ဆိုပါရယ်။ဒါကြောင့်လဲအိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလုံခြုံရေးစီးပွားကိုအဓိကထားဆွေးနွေးလိမ့်မယ်လို့ဒေါက်တာတင်းဆွေကသုံးသပ်ပါရယ
်။ဆိုရင်အိန္ဒိယကြိုးစားဖို့ရဲ့သမန်းကြောင့်ကြည့်ရင်ဒီမြန်မာနိုင်ငံစွာနဲ့တက်နိုင်လို့တော့သူထိန်းနိုင်အောင်သူကြိုးစားပါလိမ့်မယ်။မြန်မာနိုင်ငံကလည်းလက်တွေ့ကြည့်ရဲ့ဖြစ်ဖြစ်အိန္ဒိယကြီးတဲ့ဖြစ်ဖြစ်ဘယ်နိုင်ငံမှသာမပြည့်ပြည့်နဲ့ထိန်းကြီးတဲ့ပေါ်စီကိုတစ်ချီဆိုတော့ကျင်းတော်လိမ့်မယ်။ဒီမှာတော့တမျိုးပေါ့နော်ဆက်ဆိုရင်လည်းတမျိုးတော့တမျိုးဖြစ်တော့ခုလက်ထက်မှာဒီဒီမိုကရေစီဆိုတာကိုခေါင်းပေါင်းယူပြီးအိန္ဒိယဟာသူ့ရဲ့လူမျိုးရေးကျိုးစီးပွားအတွက်ဘာမှနိုင်ငံနဲ့တက်နိုင်ဆုံးကြိုးစားဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျ။
အိန္ဒိယနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာလက်ရှိအသုံးပြုနေပြီဖြစ်တဲ့စစ်တွေစိတ်ကန်းကိုတိဆောက်ပေးခဲ့တာပါ။ဒါအပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာသူ့နိုင်ငံရဲ့ပါဝင်ကူညီမှုကိုအိန္ဒိယဘက်ကအလေးနက်ပြသခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေနေရပြန်ပို့ခံရမယ့်ရိုဟင်ဂျာဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်မြောက်ပိုင်းအိမ်ယာစီမံကိန်းမှာအိမ်အလုံးပေါင်း250ကိုအိန္ဒိယကတိဆောက်ပေးဖို့အစီအစဉ်ရှိပါတယ်။အခုအိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးစဉ်အတွင်းတိဆောက်ပြီးသွားတဲ့အိမ်အလုံးပေါင်း50ကိုမြန်မာအစိုးရကိုတရားဝင်ပေးအပ်ပွဲရှိကြောင်းနိုင်ငံသားရေးဌာနအတွင်းဝင် VJ Gokhil က ဒီကနေ့တဲ့သတင်းပတ်အတွင်း New Delhi ကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်ဒီကနေ့နေပြည်တော်ကိုရောက်ရှိလာမယ့်အိန္ဒိယသမ္မတရမ်နတ်ကိုဗင်းနဲ့သမ္မတဂရိုရူဟာဒီဇင်ဘာလ17ရက်နေ့မှာသမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါရယ်ရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြားမှာပါအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာအရှိန်ရှော့ချဖို့သဘောတူညီခဲ့ပေမဲ့လာမယ့်ရက်90အတွင်းကမ္ဘာစီးပွားအင်အားကြီးနှစ်နိုင်ငံကြားရေရှည်တည်မြဲမဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိမလားဆိုတာကတော့မေးခွန်းထုတ်เสียဖြစ်နေပါတယ်။ VOA အင်ဂျီရောဆိုင်ယာသတင်းတောက်ပက်စီဝီဒါကူဆွာရာပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါရှင်။
အမေရိကန်နဲ့တရုတ်ကြားလာမယ့်ရက်ပေါင်း90အတွင်းသွင်းကုန်ကုန်သစ်နောက်ထပ်တိုးမကောက်ဖို့နဲ့မပြေမလည်ဖြစ်နေတာတွေကိုညှိနှိုင်းဖြေရှာဖို့သဘောတူညီခဲ့ပြီးနောက်မှာတော့အမေရိကန်စတော့ဈေးကွက်ပြန်ပြီးတော့အခြေအနေကောင်းလာပါတယ်။ဒါပေမဲ့လည်းနှစ်နိုင်ငံပူးတဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့တိတ်ပြီးတော့အသေးစိတ်ဖော်ပြထားတာမရှိပါဘူး။အမေရိကန်ပေါ်သွင်းကုန်ကုန်တိုးစီးချက်ထားတာကိုချက်ချင်းဖယ်ရှားမှာဖြစ်ပြီးအမေရိကန်ဒေါ်လာ1 trillion ဘူးတရုတ်နိုင်ငံဘက်ကပိုးပြီးတော့ကုန်သွယ်မှာဖြစ်တယ်လို့အင်ယူရောကပြောပါတယ်။မူဝါဒရေးရာကြံပေးအဖွဲ့ National Economic Council ကစီးပွားရေးကြံ့ကျင်သူ Larry Kudlow က
These things depend on market conditions as you can imagine
အလုံးကမန်းထားတဲ့အတိုင်းဈေးကွက်အခြေအနေပေါ်မှာပဲမူတည်ပါတယ်။ဝယ်လိုကလည်းရှိပါတယ်။အရေးကြီးတယ်လို့ထင်တာကတော့ကုန်သွယ်ခွင့်တိုးစီးချက်တာကိုလျှော့ချသွားဖို့ပါ။တိုးပြီးတော့ခွန်ကောက်တာမျိုးမဟုတ်တဲ့တခြားကုန်သွယ်မှုအခန်းကဏ္ဍကအတားအဆီးတွေကိုလည်းလျှော့ချပါလိမ့်မယ်။
တရုတ်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာဟာရေရှည်သဘောတူညီချက်အတွက်သူတို့ဘက်ကဘလောက်လေးနဲ့ထားမလဲဆိုတာကိုဖော်ပြမှာဖြစ်တယ်လို့လဲဆိုပါရယ်နိုင်ငံတကာလေ့လာရေးနဲ့မဟာဗျူဟာဌာနကတရုတ်အရေးကျွမ်းကျင်သူဘော်နီဂလက်ဆာက
Xi Jinping appears ready to make some
Trump အစိုးရကျင်းနှတ်သွားလာအောင်အခိုင်အမာဆောင်ရွက်နိုင်ဖို့ရှီကျင်းပင်အနေနဲ့အဆင်သင့်ဖြစ်နေပုံပေါ်ပါရယ်ဒါပေမဲ့လည်းပူရဲထုတ်ပြန်တဲ့ကြေညာချက်ကိုကြည့်ပြီးတက်အပ်တော့မပြောနိုင်ပါဘူးတရုတ်ဘက်ကထုတ်တဲ့ကြေညာချက်နဲ့ကွဲလွဲနေပါရယ
်ငွေကြေးဝန်ဆောင်မှုလုပ်ငန်းကြီးတွေနဲ့မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေအပါအဝင်ဈေးကွက်ချက်တွင်မူတရုတ်ဘက်ကစိတ်အားထက်သန်နေရလို့အခက်အခဲတွေကရှုမြင်ပါရယ်ဒါပေမဲ့လည်းအမေရိကန်ဘက်ကတောင်းဆိုသမျှလိုက်လျောပေးမှာမဟုတ်တာကြောင့် Trump အနေနဲ့ဒီအနေအထားကိုလက်ခံကောင်းလက်ခံမှာဖြစ်တယ်လို့ဆိုပါရယ် Brookings Institution က David Dollar က
I think there's a pretty good chance because as you get to the middle of the
year, တခြားဆက်ကိုနှစ်လယ်မှာ American စီးပွားရေးနှေးကွေးလာနိုင်တာကြောင့်အခုအချိန်ကြီးဟာအခွင့်ကောင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲတာထက်ညီနိုင်အဆင်ပြေအောင်ဆောင်ရွက်ဖို့ဟာသူတို့အတွက်အကျိုးရှိစေပါတယ်
။တရုတ်အနေနဲ့ပေးထားတဲ့ဂရီတွေကိုချိုးဖောက်ခဲ့ပေမဲ့လည်းအခုလောက်အနေထားမျိုးရောက်အောင်ညှိနှိုင်းနိုင်ခဲ့တာမျိုးမရှိခဲ့တဲ့အပြင်လက်ခဲတဲလိုက်အခြေအနေကိုနှစ်နိုင်ငံစလုံးကနားလေသဘောပေါက်ထားကြတယ်လို့ American ဘက်ကပြောပါတယ်။ Benar Yee ဝန်ကြီး Steve Mnuchin က
I think President Trump and President Xi have developed
သမရထရနဲ့သမရရှိတို့ကြားအလွန်အရေးကြီးတဲ့ဆက်ဆံရေးတည်းထူထောင်နိုင်ခဲ့ပါတယ်။စီးပွားအင်အားကြီးနှစ်နိုင်ငံအနေနဲ့ကိုယ်စီတာဝန်ယူရမယ့်အပိုင်းကိုနားလည်သဘောပေါက်ကြပါတယ်။
2019မတ်လတရနေ့ရောက်တဲ့အထိအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်သက်မရရှိဘူးဆိုရင်တော့အမေရိကန်ဘက်က25ရာခိုင်နှုန်းသွင်းကုန်ကုန်တိုးကောက်ဖို့စီစဉ်ထားပါရခင်ဗျာ
ကိုအောင်ပါရှင်ဒီတပတ်မြမအရေးဆွေးနွေးခန်းအစီအစဉ်မှာတော့ရန်ကုန်ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကဂျပန်တမ်မတ်ကြီးမာရုယာမာနဲ့တွေ့ဆုံမေးမြန်းထားတာကိုထုတ်လင်းပါပါရှင
်ဗန်နေငယ်နေမြမညီချင်းကြီးအတွေ့မြမအင်းကြီးချင်းနိုင်ငံတွေတရုတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်ကောင်းမယ်ဆိုတဲ့စကားမျိုးကျွန်တော်နားလည်ပါတယ်နောက်တစ်ခုကကျွန်တော်ဒီအပိုင်းတွင်သိထားတာတစ်ခုကမြမပြည်မှာလုပ်ငန်းအသီးသီးစီမံကိန်းအသီးသီးအကောင့်တွေပေါ်ဖို့တွေဂျပန်နဲ့တရုတ်ပူးပေါင်းဆောင်ရွက်ပြီးတော့အကောင့်တွေပေါ်ဖို့ဟလာပြောဆိုဆွေးနွေးတာတချို့သို့မဟုတ်တွန်းတာတချို့တွန်းအပ်တာတချို့ရှိတယ်လို့ကျွန်တော်အဲ့လိုနားလည်ထားပါတယ်အတိအကျမှန်မှန်တော့ကျွန်တော်မသိပါဘူးအဲ့လိုတရုတ်နဲ့ဂျပန်ပူးပေါင်းဆောင်ရွက်နိုင်မယ်အလားလားမြမပြည်မှာဘယ်လောက်တိရှိပါလဲတမ်းပန်ကြီ
းဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီမြမနိုင်ငံမြမနိုင်ငံအတွက်ယမတမအရေးကြီးတာဗါတယ်ဆိုရင်ဟိုမြန်မာနိုင်ငံကနိုင်ငံရေးတည်ငြိမ်မှုဒီမိုကရေစီစီးဖို့ပြီးတော့နောက်တစ်ချက်ကစီးပွားရေးကပြန်ပြောင်းဖို့စီးပွားရေးပြန်ပြောင်းမယ်ဆိုပိုင်းမယ်အဲ့ဒါကဒေဂျာပြန်ပြောင်းတယ်ပြီးတော့ဘာမှပြည်သူလူထုတိုင်းကအဲ့ဒါစီးပွားရေးတိုးတက်မှုအကျိုးကိုခံစားနိုင်တယ်အဲ့ဒါကိုကျွန်တော်တို့ကအကန့်တီဖို့စေချင်တယ်အဲ့ဒါကိုအကန့်တီဖို့မယ်ဆိုရင်မြန်မာနိုင်ငံကနိုင်ငံတကာအကွန်လုံးနဲ့အဲ့ဒီဆက်ဆံမှုကမ္ဘောကလို့လေဒါကြောင့်အကူကရကိုင်းပြည်နယ်ခေတ်ဆာကြောင့်အဲ့ဒီ တချို့အနောက်နိုင်ငံများနဲ့ဆက်ဆံမှုကတမျိုးဖြစ်နေပါတယ်။ဒါကြောင့်အဲ့ဒါကကျွန်တော်တို့အဲ့ဒီဟိုမပြည့်စုံခြင်းပါ။တကယ်မြန်မာနိုင်ငံအနာဂတ်ကိုစဉ်းစားတဲ့ဆိုရင်ဟိုတရုတ်နိုင်ငံရောအနောက်နိုင်ငံရောအဲ့ဒီအမေရိကန်အနောက်နိုင်ငံတို့ပြောရကမှာအမေရိကန်တွေပါပါမယ်။ EU နိုင်ငံများလည်းပါပါတယ်။ပြီးတော့အာဆီယံနိုင်ငံကအရေးကြီးပါတယ်။အဲ့ဒီတော့ဂျပန်လည်းပါပါမယ်။အဲ့ဒီတော့တကမ္ဘာလုံးကနိုင်ငံတိုင်းကမြန်မာနိုင်ငံနဲ့အဆင်ပြေတဲ့ဆက်ဆံမှုရှိဖို့တော့တယ်။အဲ့ဒီရှိမှာပဲအဲ့ဒီမြန်မာနိုင်ငံအဲ့ဒီခုနပြောတဲ့နိုင်ငံရဲ့တည်ငြိမ်မှုစီးပွားရေးထုတ်တယ်မှုအကန့်တီးပို့နိုင်ပါမယ်။ဒါကြောင့်အဲ့ဒီသဘောတာနဲ့ကျွန်တော်တို့အဲ့ဒီတရုတ်နဲ့မကဘူးဗျ။ဟိုအနောက်နိုင်ငံအမေရိကန်နိုင်ငံလုံးနဲ့ကျွန်တော်တို့မြန်မာနိုင်ငံအဲ့ဒီကိုဖြည့်အောင်ပူးပေါင်းပြီးဒီဆောင်ရခြင်းပါလေခင်ဗျာ
တမန်ကြီးကိုကျွန်တော်မေခွန်းတစ်ခုပို့မှုလေးလေးမေးခြင်းပါတယ်ကျွန်တော်တို့ပြည်သက်ကလည်းပဲသိခြင်းနဲ့မေခွန်း
တော့
ယုံကြည်ပါတယ်တရုတ်နဲ့ဂျပန်ကြားမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြင်းထန်ပြန်ဆိုင်လှုပ်ဆောင်နေရတဲ့အနေအထားမျိုးများရှိပါသလားတမန်ကြီ
းအဲ့ဒါကကျွန်တော်တို့ကအပြင်းကလူတိုင်းကအဲ့ဒီလိုပြောပါတယ်ဆိုတော့အဲ့ဒါကအဲ့ဒီဟိုမခမန်ပါဘူးခင်ဗျာဆိုတော့ကျွန်တော်တို့ကဘာလုပ်နေတယ်လဲဆိုရင်မြန်မာနိုင်ငံစီးပွားရေးတော်တဲ့ဘို့အတွက်တကယ်မြန်မာနိုင်ငံကစီးပွားရေးတိုးတက်ပြီးတော့ပြည်သူလူထုကအဲ့ဒီအကျိုးကိုခံစားနိုင်ဖို့အတွက်ဘာအကူအညီများလို့အတွက်လဲအဲ့ဒါကိုစဉ်းစားပြီးတော့လုပ်နေပါတယ်ခင်ဗျာအဲ့ဒါကိုကျွန်တော်တရုတ်နဲ့ပိုင်ဆိုင်ချင်းတော့ဒီစီမံကိန်းလို့မယ်ဒါစီမံကိန်းလို့မယ်စဉ်းစားတာတခါမှမရှိပါဘူးဒါကြောင့်ကျွန်တော်ကခုနပြောတဲ့အတိုင်းမြန်မာနိုင်ငံစီးပွားရေးတကယ်စစ်မှန်တယ်စီးပွားရေးပြန်ပြောတိုးတက်မှုစစ်မှန်တယ်စီးပွားရေးပြန်ပြောမှုဆိုတာကတော့အဲ့ဒီ sustainable ဖြစ်တယ်ပြည်သူလူထုကအဲ့ဒီအကျိုးကိုခံစားနိုင်တယ်။အဲ့ဒါကိုဖြည့်ရလို့မယ်ဆိုရင်ဟိုနိုင်ငံတကာဆက်ဆံမှုတကဘာလုံးနဲ့ဆက်ဆံမှုကအမှတ်တမ်းမှအရေးကြီးပါတယ်။ဒါကြောင့်ကျွန်တော်တို့ကပြိုင်ဆိုင်တယ်။အဲ့ဒါတော့သူတို့မဟုတ်ပါဘူးခင်ဗျာ။
တရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားတာဘာတွေဆိုတာကိုမြန်မာလူထုကတော့မများသိကြပါလေ။တခြားနိုင်ငံတွေနဲ့ပတ်သက်လို့အဲ့လောက်ကြီးသိကြတာတော့မရှိပါဘူး။ဆိုတော့ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လာရင်အဓိကမဟာဗျူဟာမျိုးစိတ်ဝင်စားမှုဒီပါဆိုတာများကျွန်တော်တို့ပြည်သက်ကိုပြောပေးတိုင်း
ပါတယ်။ဟုတ်ကဲ့။အဲ့ဒီကျွန်တော်ကဟိုမြန်မာနိုင်ငံမှာဆိုရင်နှစ်ခုရှိပါတယ်။အကြောင်းကနှစ်ခုရှိပါတယ်။ပထမအကြောင်းကမြန်မာနိုင်ငံမှာဆိုရင်မြန်မာနိုင်ငံကကျွန်တော်ဂျပန်နိုင်ငံတွေခြေစူးရှိနိုင်ငံဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာတိုင်းမှာကျွန်တော်ပြောပါတယ်။ဒုတိယကမ္ဘာစစ်ပွဲကြီးမှာကျွန်တော်တို့မြန်မာနိုင်ငံအထက်တပင်းဗမာလူမျိုးများမှုတိတ်ချင်ပါတယ်ဒုက္ခကိုပေးခဲ့တယ်။ဒါပေမဲ့မြန်မာနိုင်ငံကစစ်ပွဲစီပြီးတဲ့အချိန်မှာကျွန်တော်ဂျပန်ကိုအင်မတမအားပေးလိုက်တယ်အကူအညီပေးလိုက်တယ်။ဥပမာပြောမယ်ဆိုရင်စာနာရက်ကာကိုတိတ်ရှားတဲ့အချိန်မှာတော့ဗမာဆန်းကိုကျွန်တော်ဂျပန်ပြည်ကိုဖိုးလိုက်တာလည်းရှိပါတယ်။ဒါကြောင့်ကျွန်တော်ဂျပန်လူမျိုးတိုင်းကဘာကြောင့်လဲမသိပါဘူး။မြန်မာနိုင်ငံကိုလားတဲ့လူတိုင်းဂျပန်လူမျိုးတိုင်းကမြန်မာနိုင်ငံကိုအင်မတမချစ်တယ်ချိုက်တယ်သဘောချတယ်။ဒါကြောင့်ကျွန်တော်ကဒီတော့ဂျပန်နိုင်ငံအတွက်ဒီတော့တမိုင်းအရာပြည်သူလူထုအချင်းချင်းမှာဒီတော့အင်ကြီးတဲ့နိုင်ငံဆိုတော့ကျွန်တော်တို့ဂျပန်နိုင်ငံအတွက်မြန်မာနိုင်ငံမှာပိုင်တခြားနိုင်ငံမှာလုံးဝနိုင်ငံတစ်ခုမှမရှိတော့ဘူး။ဒါကြအဲ့ဒီတော့နိုင်ငံပြစ်တဲ့အတွက်ကျွန်တော်တို့ကဒီနိုင်ငံကိုနိုင်ငံမှာမြန်မာနိုင်ငံကနိုင်ငံရေးအရာတွေစီးပွားရေးအရာတွေဤမှာတမတုတ်တဲ့နိုင်ငံပြည်သက်ချင်းတဲ့ဘောအဲ့ဒါကပထမတစ်ခုပြပါတယ်။ဒါပေမဲ့အဲ့ဒါကမဟာဗျူဟာမဟုတ်ပါဘူး။ဒုတိယအခြေကမြန်မာနိုင်ငံဆိုရင်မဟာဗျူဟာအရာပြောမယ်ဆိုရင်မြန်မာနိုင်ငံကအာဆီယံနိုင်ငံမင်ပါတယ်ဖြစ်တယ်အာဆီယံအာဆီယံနိုင်ငံများတဲ့နိုင်ငံဖြစ်တယ်အဲ့ဒီမှာမြန်မာနိုင်ငံကလူဦးရေရာရောဒီစီဗာရေရောအကွန်ချိလိုက်တဲ့အခါမှာအင်မတမအင်အားကြီးတဲ့နိုင်ငံဖြစ်ပါတယ်အဲ့ဒီအင်အားကြီးတဲ့နိုင်ငံနဲ့ကျွန်တော်တို့ကအာဆီယံကျွန်တော်တို့ဂျပန်နိုင်ငံနဲ့ဖြစ်တယ်နိုင်ငံရေးစီဗာရေးအဲ့ဒါကိုကျွန်တော်တို့ဂျပန်နိုင်ငံစီဗာရေးတုတ်တယ်မှုနိုင်ငံရေးတည်ငြိမ်မှုလုံးကြောရေးအဲ့ဒါကိုစဉ်းစားတဲ့အခါမှာကျွန်တော်တို့အရှေ့တနာရှာနိုင်ငံများရဲ့တည်ငြိမ်မှုစီးပွားတိုးတက်မှုကအင်မတမအရေးကြီးပါတယ်အဲ့ဒီကိုချီးတဲ့အခါမှာမြန်မာနိုင်ငံဆိုရင်အင်မတမအရေးကြီးပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကမြန်မာနိုင်ငံကိုပို့ပြီးတော့စီးပွားရေးတိုးတက်စေခြင်းတယ်နိုင်ငံရဲ့တည်ငြိမ်မှုရစေခြင်းတယ်ဒါကြောင့်အဲ့ဒါကကျွန်တော်တို့ဤရဲ့ချက်ဖြစ်ပါတယ်ဒါကြောင့်ခုနပြောတဲ့ခြေစူးသင့်တဲ့သဘောနဲ့မြန်မာနိုင်ငံကအရှေ့တန်အာရှာနိုင်ငံများမှာအင်မတမအရေးကြီးတဲ့နိုင်ငံဖြစ်တဲ့အတွက်အဲ့ဒီအကျဉ်းကကျွန်တော်တို့စစ်တင်နေပါလေခင်ဗျာ
ဟုတ်ကဲ့ပါတမကြီးတမကြီးရှင်းပြတာကျွန်တော်မလဲစိတ်ဝင်စား
ဟုတ်ကဲ့
အဲ့ဒါတစ်ဆက်သေးပဲကျွန်တော်ခေါင်းနဲ့တွေးဝင်လာတာကကျွန်တော်တို့ကတရုတ်ဂျပန်အခြေအနေမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောနေကြတာဆိုတော့မြန်မာလူထုပေါ်တယ်မြန်မာလူထုများစွာကြားထဲမှာဟလာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့အဆိုးမဟုတ်ဘူးဆိုရင်တော့မှနည်းနည်းမကောင်းတဲ့အမြင်လေးတွေရှိတတ်ကြပါတယ်ဒါလည်းတမိုင်းနဲ့ချီလာတဲ့ကိစ္စပါဒါပေမဲ့ ဂျပန်နိုင်ငံနဲ့ပတ်သက်တော့မြန်မာလူကြီးဈာထဲမှာအဲ့ဒီလူမျိုးအမြင်မရှိဘူးလို့ကျွန်တော်ရေပုံရနားလည်ထားပါတယ်အဲ့ဒီပုံမှာရောတမန်ကြီးရောသဘောတူပါလား
ဟုတ်ကဲ့အဲ့ဒီနိုင်ငံနိုင်ငံဆိုရင်ဥပမာအင်ဂျီနာကြီးနိုင်ငံစစ်ဆံမှုကအိမတမှာကပါတယ်ဥပမာဘာပီပီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆိုရင်နေစပ်ဆက်နေပါတယ်ဆိုရင်ဟိုစစ်ဆံမှုကအမျိုးဆုံးရှိပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့ဂျပန်နဲ့မြန်မာနိုင်ငံဆိုရင်နည်းနည်းဥွေးပါတယ်ခင်ဗျာအင်ဂျီနာကြီးနိုင်ငံတို့နိုင်ငံပြည်ပြင်မဲ့နည်းနည်းဥွေးတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အခြေအနေဂျပန်နိုင်ငံရဲ့အခြေအနေနဲ့တရုတ်နိုင်ငံအခြေအနေကမတူပါဘူးခင်ဗျာဆိုတော့ဒါပေမဲ့နိုင်ငံဆိုတာအကျဉ်းနေရာကိုရှယ်လို့လည်းမရပါဘူးဒါကြောင့်ကျွန်တော်တို့ကမျှော်လင့်တာကတော့တရုတ်နိုင်ငံဆက်ဆံမှုတွေအဆင်ပြေဖို့တွေမြန်မာနိုင်ငံတွေအရေးကြီးတယ်ဆိုတော့ကျွန်တော်လုံးဝနားလည်ပါလေခင်ဗျာဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံမှုတွေအဆင်ပြေစေခြင်းလေပြီးတော့ခုနအရင်ပြောတဲ့အတိုင်းမြန်မာနိုင်ငံတကယ်စီဘွားရေးနိုင်ငံရေးတုတ်တေဖို့စဉ်းစားမယ်ဆိုရင်အိုနိုင်ငံတကာဆက်ဆံမှုအဲ့ဒါကတရုတ်နိုင်ငံတွေပါတယ်အနောက်နိုင်ငံတွေပါတယ်အဆီယံတွေပါတယ်အာရှနိုင်ငံတွေပါတယ်အဲ့ဒီဆက်ဆံမှုအကုန်လုံးအဆင်ပြေမှုကတော့ပါတယ်ခင်ဗျာအဲ့ဒါပြေဖို့ကျွန်တော်တို့အီမတားမှာခမျိုးရင်းနေပါတယ်
ဟုတ်ကဲ့ပါတမန်ကြီးကျွန်တော်နည်းနည်းလေးဆက်ဆက်တယ်လို့ယူဆပါမယ်နည်းနည်းလေးကွဲတယ်မိကွန်းတကူ
ဟုတ်ကဲ့ပါ
ချင်ပါတယ်အဲ့ဒါကတော့ကျွန်တော်တိထားသလောက်ပေါ့နော်ကျွန်တော်မှားရင်လည်းပြင်ပေးပါကျွန်တော်တိထားသလောက်ဂျပန်နဲ့မြန်မာစစ်ဖက်နှစ်ခုကြားမှာလည်းပဲတချို့ဆက်ဆံရေးတွေရှိထားတယ်လို့ကျွန်တော်သိထားပါတယ်
အဲ
့ဒီဆက်ဆံရေးအခြေအနေလေးလည
်း
ဆက်ဆံရေးစစ်ဖက်ချင်းချင်းဆက်ဆံရေးစစ်တပ်ချင်းချင်းကျွန်တော်ကစစ်တပ်ချင်းချင်းလို့ဆိုတာလည်းစစ်ဖက်လို့ကျွန်တော်ပြောချင်ပါတယ်စစ်ဖက်ချင်းချင်းဆက်ဆံရေးအခြေအနေလေးလည်းနည်းနည်းရှင်းပြပေးပါဦ
းဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီဟိုတမတာဥတင်စင်အစိုးရတက်လာတဲ့ချိန်မှာကျွန်တော်တို့တမတော်ကျွန်တော်တို့ဂျပန်ပြီးတော့ကာဂွေရဲ့တမတော်နဲ့ကျွန်တော်တို့မြန်မာနိုင်ငံတမတော်နဲ့ကျွန်တော်တို့အခြေချင်းဆက်ဆံမှုအဲ့ဒါကိုကျွန်တော်တို့စတော့နေပါလေခင်ဗျာဥပမာပြောမယ်ဆိုရင်ကျွန်တော်တို့ကမြန်မာနိုင်ငံတတ်မှတ်တော်အရာရှိများကျွန်တော်တို့ဂျပန်နိုင်ငံမှာရှိတဲ့ကာဂူရီရဲ့တက္ကသိုလ်မှာပညာတော်တင့်အရာကျွန်တော်တို့လက်ခံလာတယ်ရှိပါတယ်ပြီးတော့ကျွန်တော်နောက်တစ်ခုကတော့ဒီတမမဘေးအန်ဒါရီကာဂူရီဘုတ်အတွေ့ကျွန်တော်တို့ဂျပန်ပြီးမှာတယ်တတ်မှတ်တော်ကအိမတမအရေးကြီးပါတယ်သူတောင်းတာဒါကြောင့်မို့လို့ကျွန်တော်တို့ဂျပန်ပြီးမှာရဲ့အတွေ့အကြုံအဲ့ဒီတဘာဘေးအန်ဒါရီကာဂွေဘုအတွေ့တမတော်ရေကန္တာကဘေရောကန္တာရှိတာလေအဲ့ဒါကိုကျွန်တော်တို့လည်းအဲ့ဒီဟိုအဲ့ဒီနေကြည့်မှုပြင်နေတာလည်းရှိပါတယ်ဒါကြောင့်ကျွန်တော်တို့အဲ့ဒီတော့အချင်းချင်းဆက်ဆံမှုလည်းရှိပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျတစ်ဆက်တည်းပါပဲဟိုဂျပန်စစ်ဖက်ကနေပြီးတော့မြန်မာစစ်ဖက်ကိုတခြားအကူအညီထောက်ပံ့နေပေးတာလို့ရှိပါသေးလား
ဟုတ်ကဲ့ဝ
တ်စုပစ္စည်းပိုင်းပေါ့
အဲ့ဒါတော့မရှိပါဘူးခင်ဗျကျွန်တော်တို့ကတကယ်ပြောမယ်ဆိုရင်အကူမြန်မာနိုင်ငံကတမတော်ဆိုရင်ဟိုမြန်မာနိုင်ငံနိုင်ငံရေးဟိုအကြမ်းအမျိုးမျိုးကြောင့်အော်နိုင်ငံရေးမှာတဲ့အဓိကတာဝန်ထမ်းဆောင်ခဲ့ပါလေအခုကအဲ့ဒီဒီမိုကရေစီနိုင်ငံပြစ်တာပေါ့အယတ္တအစိုးရပို့ပေါက်လာပါလေအင်နေရီအစိုးရပို့ပေါက်လာတယ်ဒါပေမဲ့တမတော်ကတော့ဆက်ပြီးတော့အရေးကြီးတဲ့ခန္ဓာရှိပါတယ်ကျွန်တော်လုံးဝနားလည်ပါတယ်ငင်ကြံရေးအတွေ့အထူးသဖြင့်အရေးကြီးပါတယ်ဆိုတော့ဒါပေမဲ့တမတော်အစိုးရဒီမိုကရေစီအစိုးရအယတ္တအစိုးရပြစ်လာတဲ့ချိန်မှာတမတော်အယတ္ဘယ်လိုအဒီဟိုတောင်ဘယ်လိုပုံစံမျိုးနဲ့တောင်တန်းဆိုင်ရမလဲဆိုတာကကျွန်တော်တို့ဂျပန်ဆိုရရဲ့ဂျပန်နိုင်ငံရဲ့အတွေ့အကြုံကိုကျွန်တော်တို့ရှင်းပြပြီးတော့အဲ့ဒီကိုနားလည်မှုရနိုင်ဖို့အဲ့ဒါလည်းကျွန်တော်တို့အကူအညီများတစ်ခုပြပါရခင်ဗျာ
ဟုတ်ကဲ့ပါတမန်ကြီးကျေးဇူးများ
ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်မကြခင်မှာတော့ဒုတိယပိုင်းအစီအစဉ်တွေကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့တင်းလာနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာတော့
နိုင်ငံချစ်စိတ်အမျိုးသားရေးစိတ်ဆိုတာနဲ့ပတ်သက်ပြီးညီလာခံမှာပြန်ကြားရေးဝန်ကြီးဘာတွေပြောခဲ့သလဲဘာကြောင့်အဲ့လိုသူပြောရတာလဲဂျန်လစ်တွေဟာနိုင်ငံပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေဟုတ်ရဲ့လားဆိုတာကုရပလေးလာဆွေးနွေးကြည့်ကြရအောင်ပါ
ဒါကတော့သတင်းသမားဆိုတာတိုင်းပြည်ပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေလားဆိုတာကိုဆွေးနွေးတင်ပြထားတာမျိုးစောင့်မျှော်နားဆင်ကြပါရှင်ဒါ့အပြင်ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းကြားမှာပါအခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတက်ချစ်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။မင်္ဂလာညချမ်းလေးပါ VOA ရေလို့ရေးလာတဲ့သောရရှင်ကတော့ Facebook စာမျက်နှာမှာလေးနေရယူသွားတဲ့မိုးတိန်ဆိုတဲ့အကောင့်ပိုင်ရှင်မှာသူက VOE က Why Not သားတွေအားလုံးကျမ်းမာပျော်ရွှင်နိုင်ကြအောင်ဆူတောင်းပေးလိုက်ပါတယ်။ကျွန်တော်ကနိုင်ငံသားရောက်နေတဲ့သူဆိုပေမဲ့ VOE သတင်းတွေကိုနေတိုင်းနားထောင်တာပါ။အားပေးလျက်ပါ။ကျေးဇူးအထူးတင်ပါတယ်လို့ပြောလာပါတယ်။ဟုတ်ကဲ့အခုလိုအားပေးတယ်ဆိုရက်ဒီသောရရှင်ကျမတို့ကလည်းအထူးကျေးဇူးတင်ပါတယ်ရှင်။ VOE ကကျမတို့ကိုဘက်စင်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်ကရေးလာကြတဲ့သူတို့ကိုယ်ပိုင်အမြင်တွေသူတို့ရှုထောင့်ကနေတင်ပြလာကြတဲ့သူတို့ရဲ့မှတ်ချက်တွေကိုပေါ်ပြပေးကြပါလိမ့်ရှင်။ကျမတို့ဒီဒီဇင်ဘာလအစပိုင်းတုန်းကမြန်မာနိုင်ငံအကြမ်းဖက်ပြည်ပခါတွေကြောင့်တင်းငိမ်အေးချမ်းမှုနဲ့နယ်လမထနိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုကျမတို့ရန်ကုန်မှာရောက်နေတဲ့ VOA သတင်းတောက်ကိုကျော်ကျော်သိန်းတို့ပြီးတော့သတင်းယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူခရီးစဉ်ကပြန်လာတော့ဦးကျော်ဇန်သားကမြမရေးသုံးသက်ချက်အစီအစဉ်မှာသူကိုလှမ်းပြီးတော့သူရဲ့ခီးစဉ်နဲ့ပတ်သက်လို့မေးမြန်းထားတာရှိပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်မြင်တွေကိုရေးလာကြတာဒီ Facebook မှတ်ချက်တွေကိုပြောပြပေးသွားခြင်းပါတယ်နော်။ဒီရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒီမြန်မာနိုင်ငံတွေကလူတော်တော်များများဘဝင်မကျဖြစ်ကြတာတွေ့ရပါတယ်။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းအဲ့ဒီဒေတာကိုကိုယ်တိုင်ပြီးတော့သွားသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းနဲ့ဦးကျော်စန်းသာဆွေးနွေးပြီးတော့သုံးသပ်ထားတာဖြစ်ပါတယ်။အဲ့ဒီအဲ့ဒီရာကိုရရခိုင်ပြည်တနာဆိုတဲ့တဲ့တင်ကိုနားဆင်ပြီးတော့ကိုစိန်ဆိုတဲ့သောရရှင်ရေးလာတဲ့မှတ်ချက်ကတော့မြမပြည်သူတိုင်းဟာမျှတာခြင်းပဲမျှခြင်းအမှန်တရားကိုမြင်နိုးခြင်းအခြေခံစိတ်တွေရှိကြပါတယ်အမှန်တရားနဲ့နှီးစက်တဲ့မျှတာတဲ့တဲ့တင်တိုင်းကြိုးစားပါတယ်ဟုတ်ကဲ့ပါနှီးစက်တဲ့တဲ့တင်ကတော့တဲ့င်းမှန်ဟုတ်မှမထင်ပါဘူးเนาะမှန်တဲ့တဲ့င်းကိုကြိုးစားတယ်ဆိုတာကတော့ရထားဖို့ရကြပါတယ်ရှင်ဇော်ထက်ဆိုတဲ့သောရရှင်ကတော့နှစ်ဖက်ကိုပဲမျှရေးသားခြင်းဟာအမှန်တရားနဲ့နှိစက်လို့ကြိုးစားပါတယ်။ထောက်ခံပါတယ်တဲ့။ဒီသောရရှင်ကလည်းအမှန်တရားနဲ့နှိစက်ပါတယ်လို့ပဲပြောထားတာစိတ်ဝင်စားစရာပါ။ဝင်းကျော်ဆိုးဆိုတဲ့သောရရှင်ကတော့မျှတာပြီးတော့ခြုံငုံသုံးသက်နိုင်တဲ့တဲ့င်းသမားကိုဂုဏ်ပြုပါတယ်။ဒါပေမဲ့သူတို့ရေးတိုင်းတဲ့တဲ့င်းမှာဖော်ပြခံရမယ်မထင်ပါဘူးတဲ့။ဒါသူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ပါ။ကျော်ရဲမောင်ဆိုတဲ့သောရရှင်ရေးလာတာကတော့
ဒီလိုတဲ့င်းမျိုးကတော့မျှတာတယ်လို့ယူဆမိပါတယ်။ဆိုတော့ဒီလိုတဲ့င်းမျိုးကိုမြန်မာဘာသာနဲ့ထုတ်လွှင့်ခဲ့တယ်လို့ကဘာရရက်ကလူတွေအတွက်ရောအင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်ပြီးပါပြီလားဒါမှမဟုတ်ထုတ်လွှင့်ဖို့အစီအစဉ်ရှိပါသလား
ဒီသတင်းကမျှတာတဲ့အတွက်ကြောင့်မလို့ကဘာကလည်းတည်အောင်လို့နိုင်ငံတကာသုံးအင်္ဂလိပ်ဘာသာနဲ့လည်းပြန်ပြီးတော့ဘာသာပြန်ထုတ်လွှင့်သင့်ပါတယ်ဆိုပြီးတော့သူကအကြံပြုလာတာပါဒါမဲ့တော်ရရှင်တွေကဒီအမြင်မျိုးမျိုးနဲ့တုံ့ပြန်ကြတာတွေ့ရပါတယ်နော်ဒီသတင်းပေါ်မှာတင်ပြမှုကိုထောက်ခံတဲ့သူရှိသလိုတချို့တော်ရရှင်တွေကလည်းကန့်ကွက်တဲ့ပုံတွေနဲ့ရေးလာကြပါတယ်အဲ့လိုမျိုးကျမတို့တင်ပြတဲ့သတင်းတွေပေါ်မှာသဘောမတူလို့ရင်းရင်းတည်တည်ဆဲဆိုလာကြတဲ့အစားတွေကတော့အဆမ်းမဟုတ်တော့ဘူးလို့တော့မှပြောရပါမယ်ဒီလူမျိုးရေးပဋိပက္ခတွေနောက်ပိုင်းမှာပို့ပြီးတော့ရုံရင်းကြမ်းတမ်းတဲ့အသုံးအနှုန်းတွေနဲ့ရိုင်းရိုင်းပြပြဆဲဆိုလာကြတာတွေကိုအတော်လေးကိုတွေးရပါတယ်အဲ့လိုစားတွေဆိုတော့ကျမတို့ဒီလေလိုင်းပေါ်မှာနေမဖော်ပြပါဘူးနော်ကိုကိုထွန်းဆိုတဲ့သောရရှင်ကတော့
မြန်မာနိုင်ငံမှာဇရုထမန်နိုင်ဆိုပြီးကြီးကြီးကျယ်ကျယ်ပြောဆိုနေကြတဲ့မီဒီယာတွေဟာတိုင်းပြည်အတွက်တကယ်အကျိုးပြုခဲ့သလားအကျိုးရုပ်စေခဲ့သလားဆိုတာဒီတွေးဆောင်မင်းမြန်ကန်းကိုဖတ်မိပြီးတေချာတိရှိခဲ့ရတဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါန်ဆန်းစုကြည်ဟာသတင်းမီဒီယာတွေအကြောင်းကိုမသိဘူးလို့ဝေဖန်နေကြတဲ့အချိန်မှာပဲသူပြောခဲ့တဲ့သတင်းမီဒီယာတွေအပေါ်အပြည့်အဝယုံကြည်လို့မရဘူးဆိုတဲ့စကားဟာမှန်ကြောင်းလည်းသိလိုက်ရပါတယ်။တာဝန်ယူမှုတာဝန်ခံမှုအားနည်းတဲ့ဆိုရှယ်လူမှုကွန်ရက်က
ယနေ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြောင်းအရာတော်တော်များများကိုအချိန်နဲ့တပြေးညီသိရှိရတဲ့အချိန်မှာပုံနှိပ်မီဒီယာတွေကတစ်ဖက်ဆောင်းနှင်းဆွတ်ဆွဲရေးသားမှုတွေကိုစိတ်မကောင်းစွာနဲ့တွေ့နေရတာပ
ါ။ဒီတော်ရရှင်ကတော့ဒီသတင်းမီဒီယာတွေတစ်ဖက်ဆောင်းနှင်းဆွတ်ဆွဲရေးသားမှုတွေအတွက်စိတ်မကောင်းပါဘူးဆိုပြီးတော့ဆိုလာပါတယ်။နောက်ထပ်စိုင်းဝေရန်ဆိုတဲ့တော်ရရှင်ရဲ့အမြင်ကလည်းတမျိုးပါ။သူကတော့မြန်မာသတင်းမီဒီယာတွေအနေနဲ့မြန်မာလူမျိုးတွေဘက်ကနေပြီးတော့ဆောင်းပေးပြီးတော့ရေးသားရမယ်လို့ဆိုလာပါတယ
်။ VOA အနေနဲ့မြန်မာလူမျိုးအများစုကိုအခြေတည်ပြီးတော့သတင်းတွေယူတယ်ရေးသားတယ်ခြေကန်ကြကြနှစ်ဖက်အမြင်ကိုတုံးသက်ပြီးရေးသားမယ်ဆိုရင်မြန်မာလူမျိုးတို့ရဲ့ထောက်ခံအားပေးမှုကိုရမှာပါ။ဒါလို့မဟုတ်ဘဲတစ်ဖက်ဆောင်းနှင်းဖိအားပေးရေးသားမှုတွေရှိလို့ပြည်သူတွေအမြင်မကြည်ဖြစ်နေတာမြန်မာမြေမာနေမြန်မာရေးကိုတောက်ပြီးမြန်မာရဲ့မကောင်းကြောင်းတွေပဲတင်မဲ့ဆိုကန်တူအကျိုးပေးခံရမှာပါ။
ဟုတ်ကဲ့ဒီသောရရှင်ကတော့ဒီမြန်မာမြေမာနေမြန်မာရေးကိုတောက်တဲ့အတွက်ကြောင့်လို့မြန်မာတွေရဲ့မကောင်းကြောင်းကိုမရေးရဘူးလို့အကြံပြုလာတာပါသောရရှင်ကိုလေးကတော့
ဥကျော်သန္တာရဲ့မြန်မာရေးသုံးသပ်ချက်မှာကိုကျော်ကျော်သိန်းရဲ့ရခိုင်ခီးစဉ်အပေါ်မေးမြန်းခန်းကအားရစရာပါနိုင်ငံတကာရောမြန်မာမီဒီယာတွေပါအမြင်ပွင့်ပါစေဗက်မလိုက်ချင်းဥပိ္ပခါဆိုသောသဘောကနှိယာမပါရိုဟင်ဂျာအမည်မြန်မာပြည်သူတွေနဲ့အစိုးရလက်မခံကြောင်းသတင်းကြေညာရာတွင်ထည့်ပေးခြင်းကိုလည်းကျေနပ်မိပါတယ်ဘရာဗို
ဒါကတော့တော်ရရှင်ရဲ့အမြင်အမျိုးမျိုးဖြစ်ပါတယ်ရှင်အခုသတင်းတင်ပြမှုပေါ်မှာထောက်ခံနေသူနောက်ပြီးတော့ကန့်ကွက်တဲ့သူဆဲဆိုတဲ့သူတွေမျိုးစုံဆိုတာတော်ရရှင်တိတာအောင်လို့ကျွန်မဒီကနေ့ဖော်ပြပေးတာဖြစ်ပါတယ်ကျွန်မတို့သတင်းဌာနတွေအနေနဲ့ကတော့သတင်းကိုအရှိအရှိတိုင်းအဖန်တရားတစ်ခုတည်းကိုပဲရေးသားဖော်ပြခွင့်ရှိပါတယ်နော်ဒါနဲ့အခုတော်တော်ရရှင်ရေးနေတဲ့ဒီကျမတို့ VOE ကထုတ်လွှင့်ချက်တွေတီးလုံးတန်ကျေပြီးတော့သတင်းဖတ်တဲ့အတန်တိုးနေရယ်ဆိုတာဟိုပြီးခဲ့တဲ့တစ်ခါတုန်းကလည်းကျမပြောခဲ့ပူပါရယ်နော် Facebook ကနားထောင်နေသူတွေစီကဒီစားအများစုရတာမလို့ Facebook ကနားထောင်နေပြည်သက်ပေါ်မှာပဲဒီတက်ရောက်မှုဖြစ်တယ်လို့ထင်ပါတယ်ဒီမှာဒီတော်ရရှင်ဒန်ဆန်ဆိုတဲ့တော်ရရှင်ရေးလာတာကတော့
VOE သတင်းတွေကိုအင်တာနက်ကနေဒေါင်းလုဒ်လုပ်ပြီးတော့နားထောင်နေပါတယ်သတင်းတွေအားလုံးကောင်းပါတယ်အစီအမပြေတာတစ်ခုကတော့တီးလုံးအတန်ကျဲပြီးတော့သတင်းဖတ်တဲ့အတန်ကတိုးနေပါတယ်။နှစ်ချက်နဲ့နားထောင်ရတာအစီအမပြေပါဘူး။တခြားသတင်းတွေကိုလည်းဒေါင်းလုဒ်လုပ်ပြီးတော့နားထောင်နေပါတယ်။အားလုံးအစီအမပြေပါတယ်။တီးလုံးတန်နဲ့သတင်းဖတ်တဲ့ညီနေပါတယ်။ VOA ကိုလည်းထုံနီးတူစွာဖြစ်စေချင်ပါတယ်။အစီအမပြေအောင်လုပ်ပေးပါလားဗျာ။ကျေးဇူးတင်ပါတယ်။ VOA ကိုအမြဲအားပေးနေပါတယ
်။ဒီတော်ရရှင်ကဒီတီးလုံးတန်နဲ့သတင်းဖတ်တဲ့မှာတီးလုံးတန်ကပို့ပြီးတော့ကျဲနေပါတယ်ဆိုတော့ပြောလာတာပါ။ဒီမှာသူကနှစ်ချက်နဲ့နားထောင်နေဆိုလို့နှစ်ချက်နဲ့နားထောင်လို့များတစ်ဖက်တည်းကအတန်ပိုကျဲသလား။ကျွန်မအဲ့ဒါကိုလည်းစဉ်းစားမိပါတယ်။နောက်ထပ်တော်ရရှင်တီဆက်ကတော့
ဒီတစ်ပတ်ပေးစာပြန်စာအစီအစဉ်ကကိုစော်ပြောတာမှန်တယ်။ယူရိုကသတင်းမှန်တွေကို free လွှင့်ပေးတာကျေးဇူးတင်ပေမဲ့ free လွှင့်ပေးတယ်ဆိုပြီးနားဆင်သူဆိုလိုချင်တာကိုသိအောင်မကြိုးစားဘူး။နေ့စဉ်သတင်းအတန်ဖိုင်တွေကို download ဆွဲပြီးနှစ်ချက်နဲ့တခြားနားထောင်ကြည့်ပါ။များသောအားဖြင့်တီးလုံးတန်ကကျဲပြီးလူတန်တွေကလုံးဝတိုးနေတယ်ဒီစာကိုလည်းစာပြန်ပေးပါဦး
။သူကတော့ download ဆွဲပြီးတော့သူကလည်းနှစ်ချက်နဲ့နားထောင်တာပါတဲ့။ဒါကြောင့်မလို့တီးလုံးတန်ကကျဲပြီးတော့လူတန်ကလုံးဝတိုးနေပါတယ်လို့ရေးလာပါတယ်။ဒီတော်ရရှင်နေနဲ့တိုက်ဆိုင်ပြီးတော့ဒီတော်ရရှင်နေလိုပဲအရင်ဘက်ကရေးလာတဲ့ဒီတီးလုံးတန်ကျဲတယ်ဆိုတဲ့တော်ရရှင်ကိုကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေသူ့ရဲ့စာကိုထုတ်လွှင့်ပေးလိုက်တော့ဒါကိုပြန်ပြီးတော့ရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်။ဒီတစ်ပတ်ထပ်ပြောလာတဲ့ဒန်ဆန်ဆိုတဲ့တော်ရရှင်ရောတီဆက်ဆိုတဲ့တော်ရရှင်ရောဒီတော်ရရှင်ပြောထားတဲ့နီလန်လေးနည်းနည်းလှုပ်ကြည့်ပါလို့လည်းအကြံပြုချင်ပါတယ်နော်။အခုပြန်ပြီးတော့ရေးလာတဲ့တော်ရရှင်ကတော့
မင်္ဂလာပါ VOA အတန်တိုးတယ်ဆိုပြီးပြောရတာကြားလို့ကျွန်တော်က podcast ကနေ subscribe လုပ်ထားတော့ auto phone နဲ့ကိုရောက်လာတော့နားထောင်ရတာအဆင်ပြေသလိုအတန်ကြည်လင်ပြသားမှုလဲကောင်းမှန်ပါတယ်အတန်ဆိုးတယ်ဆိုတော့ကိုကိုဇော်လဲ subscribe လုပ်ထားပြီးနားထောင်ပါလားလို့အကြံပြုပါရစေကျေးဇူးတင်ပါတယ်ခင်ဗျ VOA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာကြပါစေ
ဟုတ်ကဲ့ပါသူကတော့ podcast ကနေပြီးတော့နားထောင်တာဖြစ်ပါတယ်တဲ့ဟုတ်ကဲ့ကျမပြီးခဲ့တဲ့ခေါက်တော့လည်းပြောခဲ့ပူပါရယ်เนาะ Facebook မှာအတန်တွေတမျိုးမျိုးဖြစ်နေတာလို့ယူဆရလို့ဒီ podcast ဒါမှမဟုတ်လည်းကျမတို့ရဲ့ဒီ VOA website ကအတန်တွေကို download လုပ်ပြီးတော့နားထောင်နေဆိုရင်တော့ပို့တော့အဆင်ပြေတတ်ပါတယ်ဒါမှမဟုတ်လည်း radio ကတိုက်ရိုက်နားထောင်တာမျိုးအဲ့ဒါမျိုးဆိုရင်တော့အဆင်ပြေနိုင်မယ်ထင်ပါတယ်ရှင်ဒါမှလည်းဒီတော်ရရှင်ပြောနေတဲ့ဒီ Facebook ကအတန်တွေဒီတိုးနေတယ်ဆိုတဲ့အကြောင်းအရာကိုတော့ကျမတို့ဒီ Facebook ကျမ်းကျင်သူတွေနဲ့တိုင်ပင်ကြည့်ပါမယ်ရှင်ကဲတော်ရရှင်တွေရဲ့ပေးစာတွေနောက်ပြီးတော့သူတို့ရဲ့အမြင်မျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာလည်းရက်ချင်ပါသေးတယ်။တေးထောင်းတဲ့တော်ရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါရဲ့ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒေတာလာတဲ့သောရရှင်တယောက်ကိုအလှည့်ပေးစင်ပါတယ်ဒီသောရရှင်ကဆန်းဦးဆိုတဲ့သောရရှင်မှာကျွန်တော်ကအမြဲတမ်းနားထောင်ဖြစ်တဲ့သူပါကားမောင်းနေရင်နားထောင်လာဆိုတော့တခြင်းတောင်းခြင်းပါတယ်ဆောင်းလိုင်းရဲ့မိုးခါရည်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဗျာတဲ့ဟုတ်ကဲ့ဒီတခြင်းလေးကကျွန်မအမတန်ကြိုက်တဲ့တခြင်းလေးလည်းဖြစ်ပါတယ်ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့မိုးခါရည်ဆိုတဲ့တခြင်းကိုကျွန်တော်တို့နဲ့အတူတူ view တစ်ချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားထောင်ကြည့်ပါအောင်နော်
ငါလေးအမှန်တိုင်းမဲ့စကားတွေဆိုအဖြူတွေငါနှလုံးသားမရင်ရိုင်မို့ရှောက်တဲ့လမ်းတိုင်းဖြောင်းတန်းအောင်စဉ်းစားမိသမျှညီများအောင်သာနာတတ်သောလူသားတယောက်ဖြစ်ခြင်းတည်းလူတွေကငါခွင်လွတ်တက်လာတဲ့တခါတည်းမျောလင်းသလောက်မဖြစ်ပေမဲ့ရန်ရှောင်းပေးနေတဲ့ငါကိုချာနေပြီဟာတိုက်လောင်အောင်မလားခန္ဓာရဲ့ရှိသောလူသားတယောက်ဖြစ်ခြင်းတည်းတကယ်ဆိုရင်လူဘဝတူတောင်းလွန်လာပါလေသာနာစိတ်ညာနဲ့ပတ်မသွားစေနဲ့ဘယ်သူတွေတရားပြည့်ပြည့်ကိုမပြတ်နဲ့ခွာတောင်းဘူးမူကားရည်များတိုင်းမဲ့စကားတွေဆိုအဖြူတွေငါနှလုံးသားမရင်ရိုင်ဘူးရှောက်တဲ့လမ်းတိုင်းဖြောင်းတန်းအောင်စဉ်းစားမိသမျှအညီများအောင်သာနာတတ်သောလူသားတယောက်ဖြစ်ခြင်းတည်းတကယ်ဆိုရင်လူဘဝတူတောင်းလွန်လာပါရဲ့မမာနာများရဲ့မျိုးများမရှိစေနဲ့ဘယ်သူတွေတရားပြည့်ပြည့်ကိုမပြတ်နဲ့ခွာ
ဆောင်းလိုက်ပြီဆိုထားတဲ့မိုးခါရေဆိုတဲ့တဲ့ချင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းလိုက်ရိုက်နားဆင်နိုင်ပါတယ်နော်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရစီနေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Local this a မဆူရာငုံရှို့လေခဏယုံကြည်ရစီပြုံးပြတ်သွားသာနာစိ
မဲတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်မှာခုဆက်လက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ကြရအောင်ပါနော
်။ဟုတ်ရှင်ပြန်မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရိုင်းအသုံးပြုခွင့်ရှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှူးဆော်ခဲ့တဲ့နောက် တိုင်းလားဒေသတွေထူးဖြစ်တော့ပရိတ်ခဒေသမှာရှိတဲ့လေလုတ်သူတောင်သူတွေရတက်မီဖြစ်ခဲ့ရပါတယ်။တိုင်းသားတောင်သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဒီဥပဒေကိုဘာကြောင့်များအသေးအံကိုကန့်ကွက်လှုပ်ရှားမှုတွေလုပ်နေကြရပါလဲ။ဒီကြောင့်လည်းပတ်သက်လို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ့်သတင်းတွေကိုကြည့်လို့ပါခင်ဗျာ။
ကတားညိုစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ Journalist ဆိုတာတိုင်းပြည်ပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါရှင်
ဒီဇင်ဘာ9ရက်နေ့ကနေပြည်တော်မှာခုနှစ်ကြိမ်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံကျင်းပပါတယ်။ညီလာခံဖွင့်ပွဲမှာပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်အဖွင့်အမှားစကားပြောခဲ့ပြီးနေ့မကူးခင်မှာကိုပဲမြန်မာဂျာနယ်လစ်ကွန်ရက်ပဲ့မြန်မာအပါအဝင်မီဒီယာအဖွဲ့အစည်း16ခုကသူ့မိန့်ခွန်းပါအချက်တချို့ကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အဲ့ဒီကန့်ကွက်ချက်ထဲမှာပြန်ကြားရေးဝန်ကြီးပြောခဲ့တဲ့ဂျာနယ်လစ်တွေဟာနိုင်ငံချစ်စိတ်အမျိုးသားရေးစိတ်လည်းရှိဖို့လိုတယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။နိုင်ငံချစ်စိတ်အမျိုးသားရေးစိတ်ဆိုတာနဲ့ပတ်သက်ပြီးညီလာခံမှာပြန်ကြားရေးဝန်ကြီးဘာတွေပြောခဲ့သလဲ။ဘာကြောင့်အဲ့လိုသူပြောရတာလဲ။ Journalist တွေဟာနိုင်ငံပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေဟုတ်ရဲ့လားဆိုတာကုတပတ်လေးလာဆွေးနွေးကြည့်ကြရအောင်ပါ
။ညီလာခံမှာပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ပြောခဲ့ပြီးအစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့တာကတော့ညီကုန်းချုပ်အနေနဲ့ပုဂ္ဂိုလ်နှစ်ဦးရဲ့စကားကိုကိုးကားလိုပါကြောင်းပထမတစ်ခုမှာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးကျော်နိုင်ခေါ်ဆရာထက်မြက်ရဲ့စကားဖြစ်ပါကြောင်းမကြာမီကအင်တာဗျူးတစ်ခုတွင်ဆရာထက်မြက်ကသတင်းသမားတွေအနေနဲ့ဘာရှိသင့်တယ်လဲဆိုတော့နိုင်ငံရဲ့အရေးအပေါ်လေးနက်မှုရှိဖို့လိုတယ်နိုင်ငံကိုချစ်တဲ့စိတ်နဲ့အမျိုးသားရေးစိတ်လည်းရှိဖို့လိုလိမ့်မယ်လို့ပြောကြခဲ့ပါကြောင်းမိမိနဲ့သဘောထားချင်းတူပါကြောင်းဇနနစ်တဦးသည်အများပြည်သူကိုမှန်ကန်သောသတင်းအချက်အလက်ပေးရန်တာဝန်ရှိပါကြောင်းရင်းမှသတင်းသမားတဦးအနေဖြင့်သူ၏အရေးကြီးသောတာဝန်ဖြစ်ပါကြောင်းတစ်ချိန်တည်းတွင်သူသည်နိုင်ငံသားတဦးဖြစ်ပါကြောင်းနိုင်ငံသားတဦးအနေဖြင့်နိုင်ငံချစ်စိတ်နိုင်ငံကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်များလည်းသူ့မှာရှိရန်လိုအပ်သည်ဟုပြောလိုပါကြောင်းဆိုပြီးပြောခဲ့ပါတယ်။အဲ့ဒီအကြောင်းအရာကိုပဲသတင်းမီဒီယာကောင်စီဝင်တွေဂရုသစ္စာပြုတဲ့အခမ်းအနားမှာတမရဦးဝင်းမြင့်ပြောတာကိုလည်းဆက်ပြီးကိုးကားပြပါတယ်။တမရဦးဝင်းမြင့်ကနိုင်ငံတကာအတိုင်းဝိုင်းလည်းမှာကျွန်တော်တို့အားမွေးဖွားပေးလိုက်တဲ့အမိနိုင်ငံတော်ရဲ့ပုံရိပ်မြင့်မားလာအောင်ကျွန်တော်တို့နိုင်ငံသားများရဲ့ဂုဏ်သိက္ခာပိုမိုမြင့်တက်လာအောင်သတင်းမီဒီယာရဲ့စွမ်းအားနဲ့ပုံဖော်ပေးနိုင်ကြပါစေဆိုပြီးဖြစ်ပါတယ်။ဒီနေရာမှာဝင်းကြီးဒေါက်တာဖေမြင့်အနေနဲ့ဂျာနယ်လစ်တွေကိုဘာကြောင့်နိုင်ငံချစ်စိတ်ရှိရမယ်အမျိုးသားရေးစိတ်ရှိဖို့လိုမယ်နိုင်ငံကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်ရှိဖို့လိုတယ်သတင်းမီဒီယာစွမ်းအားနဲ့နိုင်ငံပုံရိပ်နိုင်ငံသားတွေရဲ့ဂုဏ်သိက္ခာပုံမြင့်တက်လာအောင်စွမ်းဆောင်ပေးဖို့လိုတယ်ဆိုတာရှင်းပြတာမျိုးတော့မတွေ့ရပါဘူးဖြစ်နိုင်တာတစ်ခုကတော့ဒီကနေ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာတွေနဲ့ဂျာနယ်လစ်တွေရဲ့လှုပ်ဆောင်ချက်တွေဟာနိုင်ငံချစ်စိတ်မရှိအမျိုးသားရေးစိတ်မရှိနိုင်ငံကုန်ကူလည်းမြင့်တင်မပေးဘဲနေတယ်လို့ဝန်ကြီးနဲ့အစိုးရဖွဲ့ကထင်မြင်ယူဆထားလို့ဖြစ်ပုံရပါတယ
်ဒီနေရာမှာသုံးသပ်လို့ရတာတစ်ခုကတော့မြန်မာနိုင်ငံမှာဖြစ်ပွားနေစေပြည်တွင်းစစ်ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ပြဿနာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မွတ်စလင်သိန်းနဲ့ချီထွက်ပြေးခဲ့ရမှုစတာတွေနဲ့ပတ်သက်ရင်ကမ္ဘာမှာအစိုးရနဲ့တတ်မတော်ပုံရိပ်မကောင်းပါဘူးအဲ့လိုပုံရိပ်မကောင်းတဲ့ကိစ္စနိုင်ငံတကာမီဒီယာတွေမှာဘယ်လိုက်မှုတွေရှိနေတယ်ပြည်ရင်းမီဒီယာတွေကလည်းနိုင်ငံပုံရိပ်မြင့်တင်ရေးမှာတာဝန်မကျေဘူးလို့ခံစားသုံးသပ်ထားကြဖို့ရပါတယ်ဒီနေရာမှာပြောစရာနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့နိုင်ငံချစ်စိတ်နဲ့အမျိုးသားရေးစိတ်ဆိုတဲ့စကားလုံးဖြစ်ပါတယ်အဲ့ဒီထဲကမှအမျိုးသားရေးစိတ်ဆိုတာဘာသာပြန်ဆိုင်ဆရာထက်မြက်ရဲ့ပြောစကားဖြစ်နေတော့ဒီနေရာမှာအကျယ်မဆွေးနွေးပြလို့တော့ပါဘူးဝန်ကြီးဥဖွဲ့မြင့်ရဲ့ နိုင်ငံချစ်စိတ်အကြောင်းပဲရှင်းပြချင်ပါတယ
်။တကယ်တော့နိုင်ငံသားတယောက်အနေနဲ့နိုင်ငံချစ်စိတ်ရှိရမယ်ဆိုတဲ့စကားဟာအထူးတလည်ပြောရမယ့်စကားတွေမှမပါပါဘူး။စစ်ဘိုးနိုင်ငံရေးသမားလွှတ်တော်အမတ်နိုင်ငံဝန်ထမ်းဂျန်နလစ်ကုံတဲ့ဘသူဖြစ်ဖြစ်အားလုံးနိုင်ငံသားတွေဖြစ်နေတဲ့အတွက်နိုင်ငံချစ်စိတ်ရှိရမယ်ဆိုတာအမှန်တရားတစ်ခုပါ။ဒီနေရာမှာဘလို့အပြုမူမျိုးဟာနိုင်ငံချစ်စိတ်ရှိတဲ့အပြုမူလို့ရဖြစ်တယ်ဆိုတာစမ်းစစ်ကြည့်ဖို့လိုပါတယ်။ကိုယ်နိုင်ငံကိုကမ္ဘာအလဲမှာတင့်တင့်တဲဖြစ်အောင်မြန်မာနိုင်ငံဟာနိုင်ငံတကာအလဲမှာဖွံ့ဖြိုးတိုးတက်ပြီးချမ်းသာတဲ့နိုင်ငံဖြစ်အောင်မြန်မာလူမျိုးတွေဆိုတာပညာတတ်ယဉ်ကျေးမှုဖြင့်လူအခွင့်အရေးကိုလေးစားလိုက်နာအခြားဘသူတွေအပေါ်ကိုမဆိုမျှမျှတတဆက်ဆံအနိုင်ကျင့်မှုမတရားမှုတွေကိုဆိုလဲရဲရဲဝုန်းဝုန်းတုံ့ပြန်တိုက်ခိုက်အနိုင်ယူဆိုတာမျိုးစူးစမ်းလုပ်ကိုင်တဲ့လုပ်ရမျိုးဟာနိုင်ငံတကာကလေးစားတဲ့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရမျိုးလို့သတ်မှတ်နိုင်ပါလိမ့်မယ်။ငါတို့ဟာနိုင်ငံချစ်စိတ်ရှိတဲ့မျိုးချစ်စိတ်ရှိတဲ့ဆိုတာစကလုံးတသက်ကြွေးကြော်ပြီးကိုယ့်လူမျိုးအချင်းချင်းဖိနှိပ်ကိုယ့်တိုင်းရင်းသားအချင်းချင်းဖိနှိပ်ကိုယ့်နိုင်ငံနဲ့နေသူတွေကိုခွဲခြားဖိနှိပ်ပြီးကမ္ဘာအလယ်မှာအဆက်တကွဲအကျိုးနည်းဖြစ်အောင်လုပ်နေတာတွေတိုင်းပြည်ကိုဆင်းရဲမွဲပြားကြစေပြီးကိုယ်တိုင်းသူပြည်သားတွေကိုပညာမဲ့ဆင်းရဲမွဲတေလူအစင်တန်းနေအောင်လုပ်နေတာမျိုးကိုတော့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရလို့ခေါ်နိုင်မှာမဟုတ်ပါဘူး။နောက်တစ်ချက်ကတော့သတင်းမီဒီယာသမားဂျာနယ်လစ်တွေရဲ့တာဝန်ပါ။တကယ်တမ်းပြောရရင်ဂျာနယ်လစ်တွေဆိုတာနိုင်ငံကိုတိဆောက်ဖန်တီးပုံဖော်နေတဲ့သူတွေမဟုတ်တဲ့အတွက်နိုင်ငံပုံရိပ်ကောင်းအောင်ဒါမှမဟုတ်ဆိုးအောင်ဘာမှတက်နိုင်တဲ့သူတွေမဟုတ်ပါဘူး။နိုင်ငံပုံရိပ်ကောင်းအောင်ဆိုးအောင်လုပ်နိုင်သူတွေဟာမြန်မာနိုင်ငံမှာအစိုးရတက်မတော်ဌာနဆိုင်ရာဝန်ထမ်းတွေကအဓိကဖြစ်ကြပါတယ်။သူတို့တွေပုံဖော်တဲ့နောက်ကြံကုံတဲ့ပွဲစားတိုင်းသူတည်သားတွေကလိုက်ပါကြရတာပါ
။နောက်တစ်ခုအစိုးရဘက်ကနားလည်ဖို့လိုတာကဂျာနယ်လစ်တွေရဲ့လူအဖွဲ့အစည်းအတွင်းမှားယွင်းနေတာတွေဖောက်ပြန်နေတာတွေဆိုးရွားနေတာတွေကိုဖော်ထုတ်ရတဲ့တာဝန်ပါ။အမေရိကန်ပြည်ထောင်စုမှာတစ်ချိန်ကဂျာနယ်လစ်တွေကဗီယက်နမ်စစ်ပွဲကိုဆန့်ကျင်ခဲ့ကြတာ၊ဝါတာဂိတ်အရှုပ်တော်ပုံကိုဖော်ထုတ်ပြီးသမ္မတနစ်ဆင်ကိုပြုတ်ကျအောင်အထိလှုပ်ခဲ့ကြတာဟာနိုင်ငံပုံရိပ်ကျဆင်းအောင်လှုပ်ခဲ့ချတာမျိုးမဟုတ်ဘဲနိုင်ငံကိုပိုကောင်းမွန်တဲ့လမ်းကြောင်းစီသွားဖို့နိုင်ငံချစ်စိတ်နဲ့လှုပ်ခဲ့ကြတာမျိုးတွေပါ။အလားတူမြန်မာနိုင်ငံတွင်းမှာရှိနေတဲ့မတရားမှုတွေ၊ဖိနှိပ်မှုတွေ၊အာဂရီလိုက်စားမှုတွေ၊မမှန်ကန်မှုတွေကိုဖော်ထုတ်တင်ပြဖို့ကြိုးစားနေတာကလည်းနိုင်ငံပုံရိပ်ကျဆင်းဖို့လုပ်နေတာမျိုးမဟုတ်ပဲနိုင်ငံကိုကောင်းတဲ့ဘက်ရောက်အောင်နိုင်ငံချစ်စိတ်နဲ့မြင့်တင်နေတဲ့လုပ်ရည်တွေအဖြစ်နားလည်အသိမှတ်ပြုဖို့လိုပါတယ်။ဒီလိုမှမဟုတ်ပဲနိုင်ငံပုံရိပ်ကျဆင်းအောင်တကယ်ပြုမှုနေသူတွေကိုထောက်ပြပြောဆိုဝေဖန်ဖို့မဟုတ်ရဲပဲဂျာနယ်လစ်တွေကိုပဲနိုင်ငံချစ်စိတ်နဲ့နိုင်ငံပုံရိပ်ကောင်းအောင်လုပ်ကြပါလို့ပြောနေတာမျိုးကတော့လွဲမှားနေပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့ကျမတို့ VOA မြန်မာပိုင်းရဲ့နှစ်တကူလက်ဆောင်တက်ကြွေတွေကိုမှာယူလို့ရနိုင်တဲ့အကြောင်းအသိပေးပါရစေရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုရဲလိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော် VOA ပြည်သက်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်အခုဆက်လက်ပြီးတော့ထူချာစံပြကပသတင်းများအစီအစဉ်ကိုမဆုမုံနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါရှင
်အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းမှာရှိတဲ့မိန်းပြည်နယ်ကပြင်းထန်နေတဲ့တောင်တန်းတွေမှာစန်တာဝစ်ဆုံတွေနဲ့စကိတ်စီးကြပါတယ်။19ချိန်မြောက်အဖြစ်နှစ်ဆင့်ကျင်းပတဲ့ဒီပွဲကိုမြူရီမြို့လေးမှာကျင်းပတာဖြစ်ပြီးအယောက်300လောက်ပါဝင်ဆင်နွှဲခဲ့ပါတယ်။ဒီနေ့ပွဲတော်ကျင်းပစဉ်မှာမိုးအနှဲငယ်ရွာခဲ့ပေမဲ့လည်းပါဝင်တဲ့သူအများဆုံးဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။စကိတ်စီးမဲ့စန်တာတွေဟာဝစ်ဆုံပြေးဝေးရမှာဖြစ်တယ်လို့မုတ်ဆိတ်ဖြူအုတ်ထုပ်အနီနဲ့အနီရောင်ဝစ်ဆုံကိုဝေးရမှာပါ။အနည်းဆုံးDollar 20ကိုလည်းပါဝင်တဲ့အနီနဲ့လှူဒါန်းရမှာဖြစ်ပြီးတော့ဒီအလူငွေဟာဒေတာပညာရေးနဲ့ဖျော်ဖြေရေးအစီအစဉ်တွေအတွက်အသုံးပြုမှာဖြစ်ပါတယ်။
ခရစ်စမတ်ရာသီဟာအားလည်းရရောက်လာတော့မယ့်အချိန်ခါလည်းဖြစ်တဲ့အတွက်အခုလိုစင်တာတွေအများကြီးတွေ့ရတာဟာစိတ်အားတက်စရာပါလို့ဒီပွဲကိုစီစဉ်သူတို့ကပြောပါရယ်ပါဝင်တဲ့သူတွေကလည်းဝမ်းမြောက်ဝမ်းသာနဲ့နှင်းလျှော်စီပါဝင်ခဲ့ကြပါတယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့ကဗစ်တိုးရီးယား and အယ်ဘတ်ပြတိုင်းမှာတကယ်စားလို့ရတဲ့ ginger bread cookie တွေကိုသုံးပြီးခရစ်စမတ်မြို့တော်ကြီးတစ်ခုကိုဖန်တီးလိုက်ပါတယ်တကြားတွေအမွှေးကြိုင်တွေသုံးပြီးမျိုးပြတိဆောက်ရေးဟာပျော်ရွှင်စရာကောင်းပြီးအရသာရှိရဲဆိုတဲ့အကြောင်းပြကျင်တဲ့ရည်ရွယ်ချက်လည်းပါဝင်ပါတယ်နှင်းစင်ခင်းချင်းပြသတဲ့ဒီပွဲဟာဒီဇင်ဘာလ10ရက်နေ့ကစပြီးတော့ဇန်နဝါရီလ6ရက်နေ့အထိကျင်းပမှာဖြစ်ပြီးမိသူကပညာရှင်တွေအင်ဂျင်နီယာတွေနဲ့ဒီဇိုင်းပညာရှင်တွေရဲ့ရေရှည်တည်တံ့ပြီးအားလုံးပါဝင်နိုင်တဲ့မျိုးပြတစ်ခုတိဆောက်ပြဖို့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်အစားအဝါ60ကျော်ကိုမီးဖုတ်တိဆောက်ထားတာဖြစ်ပြီးတော့ကောင်းကင်ကျိုးနဲ့ဆက်သွယ်ထားတဲ့ကေဘယ်ကားတွေကိုလည်းကက်စီနဲ့အရေးတမျိုးနဲ့တွေ့တန်းပြုလုပ်ထားပါဗျ။စပိန်လမ်းတွေလူလမ်းလျှောက်ဖို့ပလက်ဖောင်းတွေကိုလည်းတကြားနဲ့ဆောက်လုပ်ထားတာပါ။အင်ဂျီယာမဲတွေအတွက်အဆောက်အဦတွေကိုလည်းထည့်သွင်းဖန်တီးထားပြီးဟော်လန်ဟာဗေးဘီတုကအဖွဲ့ကဒီဇိုင်းဖန်တီးထားတာပါ။ဒီအဆောက်အဦကိုဗြိတိန်ပရဟိတအဖွဲ့ Shelter from the Strong အဖွဲ့အတွက်ပုံစံငယ်ထုတ်ပေးထားတာဖြစ်ပါတယ်။ပြသထားတဲ့ Ginger Bread အဆောက်အဦတွေထဲမှာဆက်ရုံနဲ့တိဆောက်ထားတဲ့စရိုက်တစ်ခုလည်းပါဝင်ကြောင်းဒီပွဲကိုစီစဉ်သူတို့ကပြောပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံလီဗာပူးမြို့မှာတော့ခရစ်စမတ်ရာသီအမီစင်တာဖိုးဖိုးကြီးလိုဝတ်ဆင်ပြီးတော့လူထောင်ပေါင်းများစွာအပြေးပြိုင်ခဲ့ကြပါတယ်။စင်တာဝတ်ဆုံပြေးဝတ်ဆင်ထားတဲ့အပြေးသမားတွေလက်လျှောက်သူတွေဟာလီဗာပူးမြို့ကနေဒါလမ်းမကြီးတစ်လျှောက်5ကီလိုမီတာအကွာအဝေးကိုပြေးခဲ့ကြတာပါ။ပါဝင်သူပေါင်း1500လောက်ရှိခဲ့တယ်လို့ဒေတာတွေသတင်းမီဒီယာတွေမှာဖော်ပြပါတယ်။အခုလိုအပြေးပွဲမှာပါဝင်မှုအတွက်ဗြိတိန်ပေါင်20ကျော်လှူဒန်းရတာပါ။အဲ့ဒီအတွက်စင်တာဝတ်ဆုံကိုလည်းရရှိမှာပါ။စင်တာဒက်စ်အပြေးပြိုင်ပွဲတွေကိုဗြိတိန်နိုင်ငံတဝမ်းမှာကျင်းပတာဖြစ်ပြီးဒီပွဲမှာရရှိတဲ့ငွေတွေကိုပရဟိတအဖွဲ့တွေအတွက်လှူဒန်းတာဖြစ်ပါတယ်ရှင
်။ဆောစောကကျမတို့ VOA Burmese News ရဲ့ Facebook မှာဓာတ်ရိုက်ထုတ်လွှင့်ချက်မှာစပိုင်းဆိုင်ရာချွေးမှုရှိခဲ့တဲ့အတွက်သောရရှင်ဒီအားလုံးကိုအနုညွတ်တောင်းပန်ပါတယ်ရှင်။အခုတော့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်နှာစင်လို့ရပါပြီရှင်။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။တရုတ်နိုင်ငံကနည်းပညာကုမ္ပဏီအကြီးအကဲကိုလိမ်လည်မှုနဲ့ကနေဒါနိုင်ငံမှာဖမ်းဆီးလိုက်ပြီးအမေရိကန်နိုင်ငံကိုပို့ပေးဖို့အစိုးရရဲ့တောင်းဆိုချက်ကိုပြင်းထန်စွာကန့်ကွက်ကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးကိုတရုတ်အစိုးရကတင်းငွေလုံးနဲ့မှာဆင့်ခေါ်သတိပေးလိုက်ပါတယ်။တရုတ်နိုင်ငံကနည်းပညာဆိုင်ရာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ရဲ့ဗန္ဓာရေးမှုလည်းဖြစ်ကုမ္ပဏီကိုတည်ထောင်သူရဲ့သမီးလည်းဖြစ်သူမန်းဝမ်ဇင်းကိုဖမ်းဆီးမှုဟာအမတားမားရုံနဲ့လောက်ရဖြစ်ကြောင်းအီရန်နဲ့ကုန်သွယ်မှုမပြုဘဲပြည်ပြင်ထားတဲ့အမေရိကန်ရဲ့ဥပဒေကိုချိုးဖောက်မှုနဲ့အခုလိုဖမ်းဆီးပြီးအမေရိကန်ကိုပြင်းထန်ပေးခိုင်းထားတဲ့အစီအစဉ်ကိုပယ်ဖျက်ဖို့တောင်းဆိုကြောင်းတရုတ်အစိုးရကပြောပါတယ်။ပြင်သစ်နိုင်ငံတဝန်ဆန္ဒပြမှုတွေသတင်းလေးပတ်ထဲဝင်လာပြီးအကြမ်းဖက်မှုတွေရှိလာခြင်းဆန္ဒပြသူ4000ဆန္ဒပြသူတွေကိုထောင်ထဲချဖမ်းဆီးထားခြင်းမှာပဲပြင်သစ်သမ္မတအမန်နွယ်မက်ခရွန်ကဒီကနေ့တင်းတင်းလာနေမှာတမ်းပြီကိုမိန့်ခွန်းပြောကြားဖို့ရှိနေပါတယ်။မြန်မာသမ္မတကဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံကြ合いဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌဟောင်းနဲ့လက်ရှိအဖွဲ့ဝင်ဖြစ်သူတာမကြီးရိုဆာရီယိုမနာလိုရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်လူသားချင်းစာနာထောက်ထားမှုကိစ္စရပ်များဆိုင်ရာကုလသမဂ္ဂဒုတိယအတွင်းမှုချုပ်နဲ့အရေးပေါ်ကဲဆဲညှိနှိုင်းရေးမှူးဟောင်းကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမကြီးကင်ဇိုအိုရှိမာတို့ဟာဒီဇင်ဘာလ9ရက်တင်းငွေတွေကမြန်မာနိုင်ငံကိုရောက်ရှိလာကြပြီဖြစ်ကြောင်းမြန်မာအစိုးရပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။မလေးရှားနိုင်ငံပြည်နယ်ကျွန်းမှာလူကုန်ကူးသူတွေလို့ယူဆရတဲ့အသက်35နှစ်နဲ့45နှစ်ကြားမြန်မာအမျိုးသား2ဦးနဲ့အမျိုးသမီး2ဦးပါဝင်တဲ့အဖွဲ့ကိုမလေးရှားရဲတပ်ဖွဲ့ကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.